Welcome to the Voice of America in Burmese.
Mingla nya jan ba shin American pi daung su myo do Washington DC ga ni VOA Myanmar bai season ye 2015 khu ni December 17 ye taok ja ni nya bai 9 nai ga ni 10 nai thi season dwe go line to meter 16 19 25 do ga ni dai yai thol lwin pe ni ba bi shin Jama sha phong ba ဒီညပိုင်းစီစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုကိုညောင်ဝင်းအောင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။ဆီးရီးယားဒုက္ခသည်ပထမဆုံးအထုကနေဒါနိုင်ငံမှာရောက်သွားပါပြီ။နျူကလ িয়ার ထိပ်ဖူးတပ်နိုင်တဲ့ဒုံးကျည်တစ်စင်းကိုပါကစ္စတန်နိုင်ငံကဆန့်သက်ပစ်လွတ်ပါတယ်။ထင်ရှားတဲ့တရုတ်လူခွင့်ရရှိနေကိုဖမ်းထားတာအတော်ကြာပြီးမှရုံးတင်စစ်ဆေးတော့မှာဖြစ်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ပြည်내အစိုးရတွေဖွင့်နိုင်ရင်းနဲ့ပတ်သက်လို့တိုင်းရင်းသားပါတီတွေရဲ့သဘောထားဘယ်လိုရှိပါသလဲ
။ USTP နဲ့မတူတဲ့ချင်းကန်ဒီနေ့ရှင်းပြပြီးမှဝင်ကြည့်အဖြစ်ဆိုပြီးကြည့်နေပါတယ်။အဲ့လိုဆိုပြီးကြည့်အပြင်ဟိုတိုင်းသားတွေရဲ့ဝင်ကြည့်မှုကိုပို့ပြီးရလာတယ်လို့
ဒေါက်တာဦးအေးမောင်ပြောသွားတာပါ။ပြည်စုံကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်။ဒါအပြင်2015ခုနှစ် Global Teacher Prize ဆုအတွက်ဖောင်တော်ဦးဖုန်းကြီးကျောင်းပညာသင်ကျောင်းစကားတင်ရွေးချယ်ခံရတဲ့အကြောင်းနဲ့ကာကွယ်ရေးဦးစီးချုပ်ကိုလူမှုကွန်ရက်ပေါ်မှာတယောခဲ့မှုနဲ့ဖန်ဆီးခံထားရတဲ့ကိုဖက်ထရစ်ခွန်ကြလီရဲ့ရုံးထုတ်မှုနောက်ဆုံးအခြေအနေတွေကိုနားဆင်ရဖို့ရှိပါတယ်။ခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့ကိုညံဝင်းအောင်တို့ကကြေညာပေးပါဦးရှင
်။စီးရီးယားနိုင်ငံရှေ့မြောက်ပိုင်းမှာကားဘုံးတွေစက်တိုက်ဖောက်ခွဲတာကြောင့်လူ22ယောက်ထဲမှနေသေဆုံးသွားတယ်လို့စီးရီးယားရေးစောင့်ကြည့်လေ့လာတဲ့အဖွဲ့အစည်းကဒီကနေ့ပြောပါတယ်။စီးရီးယားရေးတန်တမန်နီးလန်းနဲ့ဖြည့်ရှင်းမှုကြီးစားနေကြချိန်မှာပဲအခုနောက်ဆုံးအကြမ်းဖက်တိုက်ခိုက်တာတွေဖြစ်လာတာပါ။ဟာဆာကာပြည်နယ်မှာခတ်တွေတင်ထားတဲ့ Tel Tama မြို့ကကျမ်းမာရေးဌာနတစ်ခုနဲ့ဟင်းသင်းရွက်ဈေးတွေတို့မှာဘုံတွေပေါက်ကွယ်တာလို့ Syria လူခွင့်ရေးအခြေအနေလိလာဆောင်ကြည့်ရေးအဖွဲ့ကပြောတာပါ။ဂျာတာပရီနေနှောင်းပိုင်းတိုက်ခိုက်မှုအတွင်းနောက်ထပ်လူဒါဇင်ပေါင်းများစွာလည်းဒဏ်ရာရတာကြောင့်တည်ဆုံးသူအရေအတွက်တိုးလာနိုင်ခြင်းရှိတယ်လို့ Syria ပြည်တွင်းမှာအဆက်အသွယ်ကွန်ရက်တွေတည်ဆောက်ထားတဲ့ပြည်တွင်းခြေဆိုင်လူခွင့်ရေးအဖွဲ့ကပြောပါတယ်။ Tel Tama မြို့ကိုခတ် YPG တပ်ဖွဲ့တွေကတင်ထားတာပါ။အဲ့ဒီဒေသမှာ YPG တပ်ဖွဲ့တွေဟာအမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုအထောက်အကူနဲ့ IS အစွန်းရောက်တွေကိုတိုက်ခိုက်နေတာလာအတော်ကြာနေပါပြီ
။လေရင်ဒစင်းစာဆီးရီးယားဒုက္ခသည်ပထမဦးဆုံးအထုတ်ကနေဒါနိုင်ငံမှာရောက်ရှိသွားပါပြီ။ဆီးရီးယားဒုက္ခသည်163ယောက်ပါသွားတဲ့ကနေဒါစစ်လေရင်ဟာတိုရန်တိုမြို့မှာဂျာတာပရင်းနဲ့နှောင်းပိုင်းကရောက်သွားတာပါ။ဝန်ကြီးချုပ် Justin Trudeau လူမှုကြီးကြပ်ရေးဝန်ကြီးကျန်းမာရေးနဲ့ကာကွယ်ရေးဝန်ကြီးတွေ Ontario ပြည်နယ်ဝန်ကြီးချုပ် Kathleen Wynne နဲ့တူရန်တိုမြို့တော်ဝန်ဂျွန်တိုရီတိုကဒုက္ခသည်တွေကိုကြိုဆိုခဲ့ကြပါတယ်ဒုက္ခသည်တွေကိုလာရောက်နှုတ်ဆက်တဲ့လူတွေမနိုင်မနှင်းအခြေအနေမဖြစ်ရအောင်စူးစမ်းတဲ့အနေနဲ့လေးစိတ်ကိုအများပြည်သူမလာကြဖို့ကနေဒါအစိုးရကပြောထားပေမဲ့လည်းလာပြီးနှုတ်ဆက်ကြိုဆိုကြသူတချို့ကိုတော့မတားနိုင်ခဲ့ပါဘူးဒါပေမဲ့တကယ်ကိုပျော်ရွှင်ပွေရညပါတိတ်ကိုခက်ခဲတဲ့အခြေအနေတွေကနေထွက်ပြေးလာကြသူတွေကိုကျွန်တော်တို့လှိုင်လဲနှွေးထွေးစွာကြိုဆိုကြပါတယ်ဆိုတာကဘာကိုပြလိုက်တာပဲလို့ဝန်ကြီးချုပ်ထူရောကပြောပါတယ်အသားအရောင်ဘာသာစကားကိုးကြတဲ့ဘာသာနောက်ခံအကြောင်းရင်းယာတွေနဲ့ကနေဒါနိုင်ငံသားတွေဆိုတာကိုသတ်မှတ်တာမဟုတ်ပဲတူညီတဲ့တန်ဖိုးထားမှုစေ့ဆော်မှုညှော်လင့်ချက်တွေအိမ်မက်တွေနဲ့သတ်မှတ်တာပါလို့ဝန်ကြီးချုပ်ကပြောဆိုပါတယ
်ဆီးရီးယားနဲ့အီရတ်မှာအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့မကြာသေးခင်ကလေကြောင်းတိုက်ခိုက်မှုတွေအတွင်းIS အစွန်းရောက်ဖွဲ့ရဲ့ဗန်ဒါရေးအကြီးကဲအဘူဆလာအပါအဝင်အကြီးတန်းခေါင်းဆောင်၃ဦးတည်ဆုံသွားတယ်လို့ပန်ဒဂွန်စစ်ဌာနချုပ်ကပြောပါတယ်လာပေါင်းများစွာအတွင်းတုတ်တင်ခဲ့တဲ့ဗန်ဒါရေးကွန်ရက်ထဲမှာဆလာဟာတတိယမြောက်အဖွဲ့ဝင်ဖြစ်တယ်လို့ညွန်ပေါင်းဖွဲ့ပြောခွင့်ရဗိုလ်မှူးကြီးစတီဗ်ဝါရန်ကပြောပါတယ်။သူနဲ့သူ့အရင်ကခေါင်းဆောင်တွေကိုတုတ်တင်လိုက်နေတာကြောင့်အဖွဲ့အစည်းတွင်ရန်မုံငွေပိုင်းညှိနှိုင်းဆောင်ရွက်ဖို့လိုအပ်တဲ့ကျွမ်းကျင်သူကုန်သွားစေတယ်လို့သူကဆိုပါတယ်။ဆလာတည်ဆုံသွားတာကြောင့် IS အဖွဲ့ရဲ့ဗန်ဒါရေးဘက်မှအနှောက်အယှက်ဖြစ်သွားမယ်လို့လည်းဗိုလ်မှူးကြီးဝါရန်ကပြောပါတယ်။ဒါအပြင်ညွန်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေကနေအီရန်နိုင်ငံရမဒီမျိုးက IS အစွန်းရောက်350ကိုတုတ်တင်ခဲ့တယ်လို့လည်းပြောခွင့်ရကပြောပါတယ်။
ပါကစ္စတန်နိုင်ငံကနျူကလ িয়ার ထိပ်ဖူးတည်ဆောင်နိုင်တဲ့တိုက်ချင်းပစ်ဒုံးကျည်တစ်စင်းကိုဒီကနေ့ပြစ်လွတ်ဆန်းသတ်လိုက်ပါတယ်။ပြိုင်မဲ့အိန္ဒိယနိုင်ငံနဲ့ဒေသတွင်းညီညာရေးညီလာခံတစ်ခုကိုလက်ခံကျင်းပပြီးနှစ်ရက်အကြာမှာအခုလိုဆန်းသတ်ပြစ်လွတ်လိုက်တာဖြစ်ပါတယ်။မြေပြင်ကနေမြေပြင်ပစ် Shaheen 3 ဒုံးကျည်ဟာကီလိုမီတာ 2,950 အကွာထိရောက်နိုင်ပြီးနျူကလ িয়ার ထိပ်ဖူးကိုရောသမရိုးကျထိပ်ဖူးတွေကိုပါတည်ဆောင်နိုင်တယ်လို့ပါကစ္စတန်စစ်ဘက်ကပြောပါတယ်စမ်းသပ်ပြစ်လွတ်တာရဲ့ရည်ရွယ်ချက်ကဒီလက်နက်စနစ်ရဲ့ဒီဇိုင်းပုံစံအမျိုးမျိုးနဲ့ဤပညာပိုင်းအကန့်အသတ်တွေကိုသိရှိနိုင်မှုဖြစ်တယ်လို့စစ်ဘက်ကဆိုပါတယ်စမ်းသပ်ပြစ်လွတ်တဲ့နေရာကိုစစ်ဘက်ကမပြောပေမဲ့ဥတီပြစ်လွတ်လိုက်တဲ့နေရာကတော့အာရေဗျပင်လယ်တဲကိုပါပါကစ္စတန်နိုင်ငံဟာဒေသရင်းမှာငြင်းငန်းစွာအတူရှင်တွဲနေထိုင်ဖို့ဆန္ဒရှိပြီးနျူကလ িয়ার လက်နက်ကိုအတားအဆီးလုပ်တာဟာ တောင်အာရှဒေသတွင်မဟာဗျူဟာမြောက်တည်ငြိမ်ရေးကိုနောက်ထပ်အားကောင်းစေမယ်လို့ပါကစ္စတန်နိုင်ငံမဟာဗျူဟာစီမံကိန်းဌာနအကြီးအကဲဘူဂျိုဂျီမဇာဂျမေးကပြောပါတယ်ပါကစ္စတန်နဲ့အိန္ဒိယနှစ်နိုင်ငံစလုံးဟာနျူကလ িয়ার စမ်းသပ်မှုတွေကိုလှုပ်လှရှိပြီးရေပူရအဖြစ်တော့မလုတ်ခင်မှာအပြန်အလှန်ကြိုပြီးအကြောင်းကြားလေးရှိပါတယ်အိန္ဒိယနှစ်နိုင်ငံကြားစစ်ပွဲ၃ကြိမ်ဖြစ်ပွားပြီး၂ကြိမ်ကကက်ရှမီးယားဒေသပိုင်ဆိုင်မှုနဲ့ပတ်သက်ပါတယ်ကက်ရှမီးယားဒေသဟာဒေသတွင်းတင်းမာမှုတွေရဲ့အဓိကအကြောင်းအရာဖြစ်နေစေပါခင်ဗျာ
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝေကနေတောက်ကြညပဲ့တဲ့တွင်ကိုတရရဆက်လက်ထုတ်လွှင့်နေပါတယ်။ထိုင်းနိုင်ငံတွင်လူမောင်ခိုကူးသူတွေကိုလိုက်လံချိန်ပုံးတဲ့လုပ်ငန်းတွေမှာဦးဆောင်ခဲ့တဲ့ရဲဘူချုပ်ဖာဝင်းဖောင်စီရင်ကသူ့ရဲ့အသက်အန္တရာယ်စိုးရိမ်ရတဲ့အတွက်ဩစတြေးလျနိုင်ငံကိုထွက်ပြေးခဲ့ရတယ်လို့ပြောထားပေမဲ့ထိုင်းနိုင်ငံရဲ့ထိပ်တန်းရဲတပ်ဖွဲ့တာဝန်ရှိသူတူကတော့ပါဝင်းထွက်ပြေးရတဲ့အကြောင်းရင်းဟာသူ့ကိုယာရုတိုးမပြတဲ့အပေါ်မကျေနပ်တာကြောင့်ဖြစ်နိုင်တယ်လို့ဆိုပါတယ်။ဖာဝင်းဟာဖြစ်ရတဲ့ကုလုံးကိုမရှင်းပဲရဲတပ်ဖွဲ့ကသူ့ကိုအသေးဖြတ်မှုနဲ့တရားစွဲကောင်းဆွဲနိုင်တယ်ဆိုပြီးတော့ပဲတွယ်ဝိုက်လျှောက်ပြောနေတယ်လို့ထိုင်းရဲချုပ်ချက်သစ်ချိုင်ဂျိုင်တာကဒီကနေ့ဘန်ကောက်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ဖာဝင်းကတော့လူမောင်ခိုကူးလုပ်ငန်းတွေမှာတိုင်းပြည်တွင်ဩဇာရှိတဲ့ပုဂ္ဂိုလ်တွေပါဝင်ပတ်သက်နေတယ်ဆိုတာကိုသူ့အနေနဲ့စုံစမ်းတွေ့ရှိတဲ့ပေါ်သူ့ကိုနှုတ်ပိတ်ချင်ကြတဲ့သူတွေရှိနေတာကြောင့်အသက်အန္တရာယ်အတွက်စိုးရိမ်နေရတယ်လို့ကြာသပတေးနေ့မှာပဲဩစတြေးလျသတင်းမီဒီယာတွေကိုပြောတာပါ။တပ်ပုံတစ်ခုထဲမှာတော့လွန်ခဲ့တဲ့ရက်အနည်းငယ်ကပဲသူရောက်သွားတယ်လို့ဆိုတဲ့ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့ယာရမြကန်မှာမှတ်တရက်နေတာကိုတွေ့ရပါတယ်။ဒါဟာသူထိုင်းနိုင်ငံကနေထွက်ခွာသွားပြီဆိုတဲ့အတိမပြုတ်နိုင်တဲ့သတင်းတွေထွက်ခဲ့ပြီးတဲ့နောက်ပိုင်းသတင်းပတ်နဲ့ကြည်ကြာပြီးတဲ့နောက်သူ့ရဲ့ပုံကိုပထမဆုံးတွေ့ရတာလည်းဖြစ်ပါတယ်။ထိုင်းဆိုရဟာလူမောင်ခိုကူးမှုတွေကိုချိန်မုံမယ်လို့ဆိုပြီးဒီလုပ်ငန်းမှာဥဆောင်ဖို့တဲ့ပါဝင်းကိုတာဝန်ပေးခဲ့တာပါ။ဒီလူမောင်ခိုကူးမှုတက်ဖြတ်ရေးလုပ်ငန်းတွေအတွင်းမှာတော့ဒါဇင်နဲ့ချီတဲ့လူတွေကိုဖမ်းဆီးထိန်းသိမ်းခဲ့တယ်လို့အဒီအထဲနိုင်ငံတော်မိုင်းကဒေသခံနိုင်ငံရေးသမားတို့အစိုးရတာဝန်ရှိသူတို့နဲ့ရဲတပ်ဖွဲ့ထိပ်တန်းပုဂ္ဂိုလ်တို့အပြင်အကြီးတန်းစစ်တပ်အရာရှိတူလည်းပါဝင်ပါတယ်။
တရုတ်နိုင်ငံကထင်ရှားတဲ့လူအခွင့်ရေးရှင်တွေပူကျန်းချင်းကိုတနှစ်ခွဲကျော်ကြာဖမ်းဆီးထားပြီးတဲ့နောက်တင်းလာနေမှာတရားရုံးတင်စစ်ဆေးတော့မှာဖြစ်ပါတယ်လူမျိုးစုတွေကြားမုန်းတိမှုဖြစ်အောင်လှုံ့ဆော်ဖို့နဲ့အပြတ်အမှောက်ဖြစ်စေဖို့လူမှုဆက်သွယ်ရေးမီဒီယာမှာရေးသားဖော်ပြခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပူဟာထောင်ဒဏ်၈နှစ်ထိချမှတ်ခံရမယ့်အရေးနဲ့ရင်ဆိုင်နေရပါတယ်အမေရိကန်ပြည်ထောင်စုအပါအဝင်အနောက်နိုင်ငံတွေအစိုးရတွေကပူရဲ့အမှုနဲ့ပတ်သက်လို့ဝေဖန်ပြောဆိုထားကြပြီးပြန်လှုပ်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်ပူရဲ့အမှုကိုကြားနာစစ်ဆေးတာဟာနိုင်ငံရေးအရရုပ်ပြစစ်ဆေးတာကလွဲပြီးဘာမှဖြစ်လာမှာမဟုတ်ဘူးလို့တရားဥပဒေစိုးမိုးရေးအပေါ်တရုတ်ရဲ့တန်တိတ်ထံကိုမေကွန်းတွေထွက်စီလာမယ်လို့လူအခွင့်ရေးအဖွဲ့တွေကပြောပါတယ်တရုတ်အခြေခံဥပဒေကလွတ်လပ်စွာထုတ်ဖော်ပြောဆိုခြင်းကိုတကယ်တမ်းအကာအကွယ်ပေးထားပေမဲ့အာဏာပိုင်တွေကတော့သတင်းမီဒီယာကိုမကြာခဏကန့်သတ်လေ့ရှိပြီးအင်တာနက်အသုံးပြုတာတွေကိုလည်းစောင့်ကြည့်နေပါတယ်
တောင်မြောက်ကိုရီးယားနိုင်ငံကြားအဆင်မပြေဖြစ်နေတဲ့ဆက်ဆံရေးကိုပြန်တည်ဆောက်ဖို့နိုင်ငံထက်ကြိုးစားနေကြပါတယ်နှစ်နှစ်အတွင်းပထမဆုံးအကြိမ်ဖြစ်အဆင့်မြင့်ဆွေးနွေးပွဲတွေကိုကြားနေရတဲ့ကူမာဒီကနေ့ကျင်းပတာပါ။နိုင်ငံကုန်စည်တွေကိုယ်စားလှယ်တွေဟာကေဆောင်စက်မှုဇုံမှာတွေ့ဆုံပြီးလက်ဆွဲနှုတ်ဆက်ကြပါတယ်။နိုင်ငံကိုပိုင်းခြားထားတဲ့စက်မှုဇုံစစ်မဲ့ဇုံရဲ့မြောက်ဖက်မှာအဲ့ဒီစက်မှုဇုံရှိတာပါ။ပထမခြေလှမ်းလှမ်းတဲ့အချိန်မှာဖြောင်းဖြောင်းလှမ်းဖို့အရေးကြီးတဲ့အကြောင်းပထမလမ်းကြောင်းကိုမှန်ကန်တဲ့ခြေလှမ်းနဲ့စလိုက်ကြပြီးတော့ပြန်လည်ပေါင်းစည်းရေးလမ်းကိုဖွင့်ကြရအောင်ပါလို့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနဒုတိယဝန်ကြီးဟွာန်ဘူကီကပြောပါတယ်။တပတ်စီမှာရည်မှန်းချက်တွေရှင်းရှင်းလင်းလင်းရှိနိုင်ပေမဲ့လည်းဆွေးနွေးပွဲအတွက်တရားဝင်အကြောင်းအရာတွေမရှိသလိုတိသာထင်ရှားတဲ့တိုးတက်ပြထမှုတစ်ခုခုရလာဖို့လည်းမျှော်လင့်မှထားကြပါဘူး
။မြောက်ကိုရီးယားမှာစနစ်တကျကျူးလွန်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိစ္စကုလသမဂ္ဂမှာဆွေးနွေးဖို့ရှိတဲ့တရက်ထဲမှာပဲသူ့နိုင်ငံအနေနဲ့ဟိုက်ဒရိုဂျင်ဘုံးထုတ်လုပ်လိုက်ပြီလို့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံအွန်းကပြောလိုက်ပါတယ်။ခင်ရဲ့အခုလိုပြောဆိုချက်ထွက်လာတာဟာတိုက်ဆိုင်သွားတာမဟုတ်ဘူးလို့မြောက်ကိုရီးယားရေးကိုစောင့်ကြည့်လေ့လာနေသူတွေကပြောပါတယ်မြောက်ကိုရီးယားခေါင်းဆောင်ရဲ့ပြောဆိုချက်ဟာခြားနာပြီးသားမဟာဗျူဟာတစ်ခုရဲ့အစိပ်ပိုင်းဖြစ်တယ်လို့ဆိုမျိုးတော်ဒွန်ကွတ်တက်ကတူကမြောက်ကိုရီးယားလေ့လာသုံးသပ်သူပမောက်ခကင်မြုံဟွန်းကပြောပါတယ်ဝေဘန်ဒါရီကိုတုံ့ပြန်ဖို့နဲ့နိုင်ငံကအတိုင်းဝန်းစီကလိုင်လျောတာတွေကိုရဖို့အရင်ကတုံးခဲ့ဘူးတဲ့နီလန်းဖြစ်တယ်လို့ဆိုပါတယ်2006 2009နဲ့2013ခုနှစ်တွေမှာမြောက်ကိုရီးယားကနျူကလ িয়ার စမ်းသပ်မှုတွေလုပ်ခဲ့ဘူးပေမဲ့လည်းဟိုက်ဒရိုဂျင်ဘုံးထုတ်လုပ်ထားပြီးဆိုတာကိုအတည်ပြုနိုင်တာတော့မရှိပါဘူး။သာမိုနျူကလ িয়ার ဘုံးကိုလည်းသိကြတဲ့အဲ့ဒီဟိုက်ဒရိုဂျင်ဘုံးဟာ အနုမြူဘုံထက်ပိုပြီးအင်အားပြင်းပါတယ်ခင်ဗျမိုးရဲ့အပြောဟာမမှန်ဘူးဆိုတာမျိုးအမေရိကန်ပြည်ထောင်စုကချက်ချင်းပဲတုံ့ပြန်ပါတယ်တစ်ချိန်တည်းမှာပဲမြောက်ကိုရီးယားအနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုဖျက်သိမ်းဖို့နိုင်ငံတကာလိုက်နာဆောင်ရွက်ရမှာရင်းနဲ့အညီလှုပ်ဆောင်သွားဖို့တောင်းဆိုထားပါတယ
်အချင်းပြတ်ချက်ဆောင်မှုဆိုင်ရာဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့မီရှယ်ပလာတီနီဟာသူ့ဘောကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကရက်90ကြာပြည်ပင်ကတ်သက်ထားတာကိုယူသိမ်းပေးဖို့အယူခံဝင်တာရှုံသွားပါတယ်ဆွစ်ဇာလန်နိုင်ငံလူစိမ်းမြို့မှာခြေဆိုင်တဲ့အားကစားရေးရာခုံတမာရီတရားရုံးကဒီကနေ့အဲ့ဒီလိုဆုံးဖြတ်တာပါဥရောပဘောလုံးအဖွဲ့ချုပ် UEFA ဥက္ကဋ္ဌပလာတီနီဟာစနေနေ့ပါရီမြို့တော်မှာကျင်းပမဲ့ယူရို16သင်းအုပ်စုခွဲတဲ့ပွဲကိုတက်ရောက်ခွင့်ရမှာမဟုတ်ပါဘူးရက်90ပြည့်ပင်ကတ်သက်ထားတာဟာပလာတီနီအပေါ်ပြန်ပြင်ဆင်လို့မရနိုင်တဲ့ထိခိုက်နစ်နာမှုဖြစ်စေမှာမဟုတ်ဘူးဆိုတာသုံးသပ်တွေ့ရှိရတယ်လို့ပလာတီနီရဲ့အယူခံအပြင်တရားရုံးကပြောပါတယ်ဒါပေမဲ့လည်းပြည်ပင်ကန့်သက်ချက်ကို FIFA ကရက်ထပ်မတိုးဖို့လည်းတရားရုံးကဆုံးဖြတ်ပါတယ် FIFA ရဲ့ကိုချင်းသိက္ခာဆိုင်ရာကော်မတီကပလာတီနီနဲ့ပတ်သက်ပြီးစီကံမန်းဆိုင်ရာအမှုကိုဒီသတင်းပတ်မှာကြားနာပါမယ်ပလာတီနီဟာ2012ခုနှစ်မှာ FIFA ကနေအမေရိကန်ဒေါ်လာ2သန်းတရားမဝင်လက်ခံရယူခဲ့တယ်ဆိုပြီးဆွစ်ဇာလန်နိုင်ငံကရာဇဝတ်ကြောင်းအရစုံစမ်းစစ်ဆေးနေတာပါအဲ့ဒီငွေပေးဖို့ကိုအခုယာရုကဆိုင်းငံ့ခံထားရတဲ့ FIFA ဥက္ကဋ္ဌ Sepp Blatter ကခွင့်ပြုခဲ့တာပါကယ်လီဖိုးနီးယားပြည်နယ်မှာဇနီးမောင်နှံ2ဦးတနက်နေ့ဝင်ပစ်တာကြောင့်လူဆက်လို့ရောက်သေဆုံးရတဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးအထောက်အထားတစ်ခုခုရနိုင်ကြတဲ့ရေကန်တစ်ခုထဲမှာရင်ကိုယ်သမားတွေဆက်ပြီးရှာဖွေနေကြပါတယ်။အဲ့ဒီပစ်ခတ်မှုမှာနောက်ထပ်လူ22ဦးလက်ထံရပါတယ်။တနက်နေ့ဝင်ပစ်တဲ့နေ့ကဆန်ပနာဒီနိုရေကန်နားမှာအဲ့ဒီဇနီးမောင်နှံကိုတွေ့လိုက်ရတဲ့လူတွေရှိတယ်လို့အာနာပိုင်တွေကပြောပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့ကိုညံဝဲအောင်တို့ကြေညာပေးခဲ့တာပါ။အခုဆက်လက်ပြီးတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အရင်ဦးဆုံးအနေနဲ့ကြားရမှာကတော့အစိုးရသစ်ဖြစ်လာမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တက်ဆိုင်ရာတိုင်းရင်းသားပြည်နယ်တွေမှာပြည်နယ်အစိုးရဖွဲ့တဲ့အခါတိုင်းရင်းသားပါတီခေါင်းဆောင်တွေကိုနေရာပေးခြင်းအပြင်တိုင်းရင်းသားတွေနဲ့ရေရှည်ဆက်ဆံရေးမှာပိုမိုချောမွေ့စေမှာဖြစ်တယ်လို့တိုင်းရင်းသားတွေကိုယ်တိုင်သူတို့ဒေသကိုအထင်အရင်ထက်ပိုပြီးတိုးတက်အောင်လှုပ်ဆောင်နိုင်မှာဖြစ်တယ်လို့ယုံကြည်ကြောင်းတိုင်းရင်းသားခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကတင်ပြပါမယ်ရှင
်တနိုင်ငံလုံးမှာမဲအပြတ်အသတ်နဲ့အနိုင်ရခဲ့တဲ့ NLD ပါတီအနေနဲ့တိုင်းသားဒေသတွေမှာပြည်နယ်အစိုးရတွေဖွဲ့တဲ့အခါတိုင်းသားခေါင်းဆောင်တွေကိုအစိုးရအဖွဲ့တဲ့ဘယ်လိုနေရာပေးသွားမယ်ဆိုတဲ့နှစ်ဖက်အင်အားစုတွေကြားအပြန်အလှန်ဆွေးနွေးသဘောတူညီချက်တွေတော့မရှိသေးပါဘူးလက်ရှိအာဏာရပြည်ခိုင်ပြူပါတီကတော့ပြည်နယ်အစိုးရတွေဖွဲ့တဲ့အခါပြည်နယ်အစိုးရဝန်ကြီးချုပ်နေရာတွေမှာသူတို့စိတ်ကြိုက်လူတွေကိုခံထားခဲ့ပြီးတကယ်လက်တွေ့မှာအဲ့ဒီပြည်နယ်ကဒေသခံတွေရဲ့ဘဝတိုးတက်အောင်လှုပ်ဆောင်ပေးနိုင်ခြင်းမရှိဘူးလို့တိုင်းဒေသပါတီတွေကဝေဖန်ခဲ့ကြပါတယ်။ဒါကြောင့် NLD အစိုးရအသစ်တက်လာတဲ့အခါပြည်ခိုင်မျိုးပါတီနဲ့မတူတဲ့ချင်းကပ်မှုမျိုးလုပ်ဖို့လိုမယ်လို့ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကထောက်ပြပါတယ်
။ဒီကတော့အသွင်မတူတဲ့ချင်းကပ်မှုနဲ့နော်မြန်မာပြည်ကိုရှိဖို့ချင်းကပ်ဖို့နော်ကျွန်တော်တို့ဒီခိုင်မျိုးသားပါတီဆိုရင်ခိုင်ပြည်နယ်ပါလီမန်တစ်ခုလုံးမှရှိတဲ့အမှတ်48နေရာတက်မှုပါဝင်ကြီးက23နေရာကိုရပါတယ်။24နေရာရလို့ရှိရင်ပါလီမန်တစ်ဝက်ကိုကျွန်တော်တို့ပိုင်ထားတဲ့ပုံပါ။အခု23နေရာဆိုတာ96ရာခိုင်နှုန်းကျွန်တော်တို့ပါလီမန်စီကိုထည့်ထားပါရတယ်။ဒါကျွန်တော်တို့ဒီခိုင်မျိုးသားပါတီရဲ့အတိုင်းသားပါတီတခြားပါတီထက်ပိုပြီးအသာချက်ပါ။အတိုင်းသားတွေရဲ့အဲ့ဒီဒီနေ့မှရှိတဲ့အတိုင်းသားပါတီများကနော်လုံနိုင်ကန်နိုင်ဒီလိုနော်ဒီလိုပါတီကလည်းသတ်မှတ်တဲ့ပုဂ္ဂိုလ်ကိုဝန်ကြီးချုပ်အလောင်းညာဖြစ်မြန်မာဒီမိုကရေစီဖွဲ့ချုပ်ပါ USDP နဲ့မတူတဲ့ချင်းကပ်ကြီးနဲ့ချင်းကပ်ပြီးမှဝန်ကြီးချုပ်အဖြစ်အဆိုပြုခြင်းပါတယ်အဲ့လိုအဆိုပြုခြင်းအပြင်တိုင်းသားတွေရဲ့ယဉ်ကျေးမှုကိုပိုပြီးရလာမယ်လို့ကုဒေတာကုပြင်းနေဖွံ့ဖြိုးတိုးတက်မှုတွေလည်းပဲသက်ဆိုင်ရာမြန်မာပါတီကပိုပြီးအပြန်ခွန်စိတ်ဆောင်ရွက်လာနိုင်တဲ့အနေအထားရှိပါတယ်လာမယ့်ပါလီမန်တွေမှာဒီလိုမျိုးအစိုးရအဖွဲ့မှလည်းပဲပူးပေါင်းပြီးမှဆောင်ရွက်နိုင်ခြင်းနဲ့ဆိုရင်တိုင်းသားတွေဖွင့်ပြီးမှာကိုပြင်ပေးမှာပါ
တိုင်းသားဒေသပြည်နယ်တွေမှာတိုင်းသားခေါင်းဆောင်တွေကိုနေရာပေးခြင်းအဖြစ်ရေရှည်ယုံကြည်မှုအတွက်အကျိုးရှိစေလိမ့်မယ်လို့မွန်အမျိုးသားပါတီရဲ့ရေးမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာမင်းစိုးလင်းကပြောပါတယ
်ကျွန်တော်အမြင်တော့တိုင်းနဲ့ပြည်နယ်ဆက်လက်ကြည့်ရှိရပြည်နယ်ဒီမှာကျတော့တက်ဆိုင်ပြည်နယ်ကိုအခြေပြုတဲ့တိုင်းသားပါတီရဲ့ပူးပေါင်းပါဝင်မှုရမ်းများဖြစ်တဲ့နဲ့မြန်မြန်ပေါင်းစုကြည့်နေစဉ်ဒါကညပြည်နယ်နဲ့ဟိုတော့လူလာနေတဲ့ဟိုဂျင်းဂျင်းမှုဒီခေါ်အခန့်ကဏ္ဍကြီးနောက်ထပ်ပြည်နယ်နဲ့ဆက်နေနေတဲ့ပြစ်ခတ်ရဖြစ်တဲ့ဆက်ပြီးပါရောဆင်းနေတဲ့ခါကျရင်ဒါရက်ကိုအကျိုးရှိမှာကျွန်တော်မြင်ပါတယ
် NLD ပါတီနဲ့ဒေါန်ဆန်းစုကြည်ရဲ့ပြောဆိုခဲ့တဲ့ဇာတ်ကားတွေကိုကြည့်မယ်ဆိုရင်လဲသူတို့ရဲ့မျှော်လင့်ချက်တွေအကောင့်ထဲပေါ်လာလိမ့်မယ်လို့ထင်ကြောင်းဒေါက်တာမင်းစိုးလင်းကသုံးသပ်ပါတယ်
တောင်သူကြီးကသူပြောခဲ့တာရှိပါတယ်2015ရေပေါ်ပွဲအောင်ပွဲကဟိုပါတီအောင်ပွဲမဟုတ်ဘဲနဲ့ဟိုတနိုင်ငံလုံးတိုင်းနိုင်ငံအောင်ပွဲဖြစ်ပါလေဒီမိုကရေစီရေလူ့ခွင့်ရေအဒန်ဒီဒီရှိတဲ့ဆက်တဲ့ကြီးတော်ဦးဖွဲ့ကြီးနေရေးတွေဒီတော့ဘာလို့ကလာမပူပဲပြောလာပြည်ပါလေ
မွန်ပြည်နယ်မှာမွန်မျိုးသားပါတီကလွတ်တော်ကိုယ်စားလှယ်လောင်း60နီးပါးဝင်ရောက်ရှင်ပြိုင်ခဲ့ပေမဲ့300သာအနိုင်ရခဲ့ပါတယ်ရခိုင်အမျိုးသားပါတီကတော့ရခိုင်ပြည်နယ်နေရာအများပြားမှာဝင်ရောက်ရှင်ပြိုင်ခဲ့ပြီး23နေရာအနိုင်ရရှိခဲ့ပါတယ်ခင်ဗျာ
ကိုညံဝင်းအောင်ရဲ့တင်ပြချက်ဖြစ်ပါတယ်အခုဆက်လက်ပြီးတော့ရှေးရိုးဆွဲသမားရိုးကျပညာသင်ကြားနည်းလမ်းတွေမသုံးဘဲဆန်းသစ်လွတ်လပ်တဲ့လစ်လာတွေးခေါ်နည်းတွေကိုအခြေခံပြီးကျောင်းသားတွေကိုတင်ကြားပေးတာကြောင့်2015ခုနှစ် Global Teacher Prize ဆုအတွက်စကားတင်ရွေးချယ်ခံရတာဖြစ်နိုင်တယ်လို့ဖောင်တော်ဦးဘုန်းကြီးပညာသင်ကျောင်းကျောင်းအုပ်ဆရာတော်စကားတင်စည်းဝင်အရှင်နာယကကမိတ်ဆိုပါတယ်ဒီလိုအတိအမှပြုခံရတဲ့အတွက်ကြောင့်နောက်ပိုင်းပုံမှန်အထောက်ကျိုးပန်းသွားမယ်လို့လည်းမိတ်ပါတယ်အပြည့်စုံကိုတော့ VOA သတင်းတောင်မှတင်ကြီးလင်းကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့မန္တလေးမြို့ကအထင်ကြီးရဖုံတော်ကြီးပညာသင်ကျောင်းတစ်ကျောင်းဖြစ်တဲ့ဖောင်တော်ဦးကျောင်းအဖွဲ့အစည်းတည်ထောင်သူကျောင်းအုပ်ကြီးအရှင်နာယကကိုဗြိတိန်အခြေစိုက် Vagi Foundation ကနေ2015ခုနှစ်အတွက် Global Teacher Prize စကားတင်အယောက်50တဲကတယောက်အဖြစ်ရွေးချယ်လိုက်တာဖြစ်ပါတယ်။ပရဟိတဖုံတော်ကြီးပညာသင်ကျောင်းတည်ထောင်ပြီးကျောင်းသားတွေကိုသင်ကြားတဲ့အခါမှာသမယိုးကျပညာသင်ကြားနည်းတွေမသုံးဘဲခွဲခြမ်းစိတ်ဖြာလေ့လာနည်းတွေကိုအသုံးပြုပြီးသင်ကြားတာကြောင့်ဒီစုအတွက်စကားတင်စည်းရင်းနဲ့ပါဝင်တာဖြစ်နိုင်တယ်လို့အရှင်နာယကကအမိန့်ဆိုပါတယ်
။လွတ်ကျက်တဲ့စနစ်မျိုးပဲနဲ့ critical thinking နဲ့သွားတဲ့စနစ်တွေကိုဆရာဆရာမတွေကိုသင်တန်းပေးပြီးတော့ပြောင်းလဲပြီးတော့လုပ်ကင်တာပေါ့နော်။အဲဒီပြောင်းလဲလုပ်ကင်တဲ့အတွက်တိုးတက်မှုတွေလည်းအများကြီးရှိတယ်ပေါ့။ဥစဉ်တင်တာတော့အဲဒီလိုအချက်တွေကြောင့်ရေးတယ်လို့ထင်တာပဲ။
ကမ္ဘာအနှံ့အပြားကနိုင်ငံပေါင်း148နိုင်ငံကနေပညာရေးနဲ့သင်ကြားရေးဆိုင်ရာအပိုင်းတွေမှာရွတ်ရွတ်ချွတ်ချွတ်ဆောင်ရွက်ကြတဲ့ဆရာဆရာမပေါင်း 8,000 ကနေစကားတင်အယောက်50ကိုရွေးချယ်လိုက်တာပါဆရာတော်အရှင်နာယကကတော့ဒီ Global Teacher Prize အတွက်ရထားခံရတဲ့ဆရာဆရာမတွေကပထမဦးဆုံးဗုဒ္ဓဘာသာဖုံးတော်ကြီးလည်းဖြစ်တယ်လို့ပထမဦးဆုံးမြန်မာနိုင်ငံသားဆရာတဦးလည်းဖြစ်ပါတယ်မြန်မာနိုင်ငံရဲ့သမယိုးကျပညာရေးစနစ်ကနေကွဲထွက်ပြီးတင်ကြားခဲ့တဲ့အတွက်ကြောင့်2015ခုနှစ် Global Teacher Prize စကားတင်စည်းဝင်ရွေးချယ်ခံရတာဖြစ်တဲ့အတွက်အခြားစာသင်ကျောင်းတွေအနေနဲ့လည်းအတူယူကြဖို့မျှော်လင့်တယ်လို့အရှင်နာယကကမိန့်ဆိုပါတယ်။အခုလိုစကားတင်အဆင့်ရွေးချယ်ခံရတာကြောင့်ရှေ့ဆက်ပြီးတော့လည်းဖောင်တော်ဦးဖုံတော်ကြီးပညာသင်ကျောင်းကနေပညာရေးလိုအပ်ချက်တွေရှိနေတဲ့မြန်မာကျောင်းသားတွေအတွက်ပို့ပြီးစူးစမ်းသွားဖို့အတက်တရောရှိလာတယ်လို့ဆရာတော်ကမိန့်ပါတယ်။ဆရာတော်အရှင်နာယကအနေနဲ့အခုလိုနိုင်ငံတကာကအတိမတ်ပြုပြီးရွေးချယ်ခံရတာကြောင့်မြန်မာနိုင်ငံတွင်းကပညာရေးအတွက်ဆောင်ရွက်နေကြတဲ့အဖွဲ့အစည်းတွေအနေနဲ့လည်းအားကြအတူယူဖွဲ့ဖြစ်တယ်လို့မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER မူဝါဒရေးရာအဖွဲ့ဝင်ကိုစိုးထွန်းကအခုလိုသုံးသပ်လိုက်ပါတယ
်။အဲကျွန်တော်တကယ်ကိုဝမ်းသာဖုန်းယူရပါဗျာဒီနေ့စာတော့ဒီအဓိကပညာရေးလုပ်နေတဲ့အဖွဲ့အစည်းပေါ့နော်ကျွန်တော်တို့တိုင်းပြည်မှာတကယ်ကိုဒီလိုအပ်ချက်တစ်ခုဖြစ်တဲ့ဒီပညာရေးဒီတင်ဝင်အခွင့်အလမ်းနဲ့ပါတဲ့လူတွေပေါ့နော်အဲ့ဒါတွေကိုဆရာတော်ကအကကြောင်းတွေဖွင့်နေပြီးတော့ပေါ့နောက်ပြီးတော့ကျွန်တော်တက်မွေးပညာသင်ကျောင်းတွေဖွင့်ပြီးတော့ဆရာတော်ကသူကလှုပ်ဆောင်နေလှုပ်ရှားမှုရတာတကယ်ကိုကျွန်တော်တိုင်းပြည်အတွက်လည်းတခြားဒီအဖွဲ့အစည်းတွေရောပေါ့နော်တိုင်းပြည်မှာရှိတဲ့တခြားဒီလူပေါ်ကိုဖွင့်အဖွဲ့အစည်းဘာသာရေးအဖွဲ့အစည်းနဲ့ဒါအတူယူရဖြစ်တယ်ပေါ့အဲ့တော့ဒါတွေကတကယ်ကိုကျွန်တော်တို့သူဝချေရလုပ်နေရတာဖြစ်တယ်။ဆရာဆရာတော်ကျိုးသားရုံဒီကျိုးသားရေးလှုပ်ရှားဆောင်ရွက်တယ်လို့နိုင်ငံတကာကလည်းခုလိုစီမံပြုပြီးတော့ရွေးချယ်တဲ့ပုံမှာလည်းကျွန်တော်တို့လည်းဝန်တာကုန်ယူပါလေ
။မန္တလေးမြို့အခြေစိုက်ဖောင်တော်ဦးဖုံတော်ကြီးပညာသင်ကျောင်းကို1993ခုနှစ်ကတည်းကတည်ထောင်ခဲ့တာဖြစ်ပြီးအခြေခံအတန်းပညာအပြင်တက်မွေးဝန်းကျောင်းပညာသင်တန်းတွေကိုလည်းအခမဲ့ဖွင့်လှစ်ထားတာဖြစ်ပါတယ်။Global Teacher Prize အတွက်ရွေးချယ်ထားတဲ့စကားတင်ဆရာဆရာမအယောက်50ထဲကမှနောက်ဆုံးအဆင့်10ယောက်ကို2016ခုနှစ် February လအတွင်းရွေးချယ်မှာဖြစ်ပြီးတော့နောက်ဆုံး2015ခုနှစ်အတွက် Global Teacher Prize ဆုရှင်ကိုတော့2016ခုနှစ် March လအတွင်းဒူဘိုင်းမြို့မှာကျင်းပမယ် Global Education and Skills Forum မှာရွေးချယ်သွားမှာဖြစ်ပါတယ်ရှင်
ရောရှိမြတ်မြတ်
အနိုင်ရမြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ဟာတနင်္ဂနွေအတိုင်းအတာနဲ့အမိုက်ကောက်လှုပ်ရှားမှုတွေကိုလုကြဖို့ဆိုပြီးတော့သူ့ရဲ့လွတ်တော်အမတ်တွေကတဆင့်လှုံ့ဆော်မှုတွေစတင်ပြုလုပ်လာတာတွေ့ရပါတယ်။လူလူအလုံးပါဝင်နိုင်တဲ့လူမှုအတိုင်းအဝန်ပြောင်းလဲရေးအတွက်အခုလိုမျိုးအခြေခံကျတဲ့လှုပ်ရှားမှုတွေအပေါ်မှာသင်ဘယ်လိုထင်မြင်ယူဆပါသလဲ။နောက်လူမှုအတိုင်းအဝန်ကိုအခြေခံကျကျပြောင်းလဲနိုင်ဖို့လူလူကိုယ်တိုင်ပါဝင်နိုင်တဲ့တခြားနည်းလမ်းတွေလှုပ်ရှားမှုတွေဘယ်လိုရှိမယ်လို့သင်ယူဆထင်မြင်ပါလဲ။အခုလာမယ့်စနေညပိုင်းတဲ့လီလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတာဒီမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကျွန်တော်တို့ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သရရှင်တွေကိုကြိုဆိုပါရခင်ဗျ။
စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါစေ။အခုဆက်လက်ပြီးတော့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုတရော်လောင်ပြောင်တဲ့ဓာတ်ပုံတွေ Facebook စာမျက်နှာမှာဖြန့်ဝေခဲ့တဲ့ဆိုတဲ့ဆွဆွဲခြင်းနဲ့အင်းစိန်ထောင်မှာဖမ်းဆီးခံထားရတဲ့ကချင်တိုင်းရင်းသားကိုဖက်ထရစ်ခွန်ကြာလီကိုဒီကနေ့လိုင်မြွတ်နယ်တရားရုံးမှာ9ကြိမ်မြောက်ဖြင့်ရုံးထုတ်စစ်ဆေးရမှာဆရာဝန်ရဲ့ထွက်ဆိုချက်ကိုရယူနိုင်ဖို့ဆရာဝန်ခေါ်ယူစစ်ဆေးခွင့်ပြုလိုက်ပေမဲ့ဒီတစ်ခေါက်မှလည်းအာမခံမရခဲ့ပါဘူး။ဒီသတင်းအပြည့်အစုံကိုတော့ VOA သတင်းတောက်မတ်မေခါကတင်ပြထားပါတယ်ရှင်။
ထောင်နှံ၃နှစ်အထိချနိုင်တဲ့ဆက်သွယ်ရေးဥပဒေပုံမှာ66ခါနဲ့တရားစွဲဆိုခံထားရတဲ့ကချင်တိုင်းရင်းသားပက်ထရစ်ခွန်ကြာလီရဲ့ကျန်းမာရေးအခြေအနေကြောင့်အာမခံရဖို့အတွက်ဆရာဝန်ရဲ့ထွက်ဆိုချက်ရယူနိုင်ဖို့ဆရာဝန်ခေါ်ယူစစ်ဆေးခွင့်ကိုဒီကနေ့ရုံးထုတ်မှာတရားရုံးကလက်ခံခွင့်ပြုပေးလိုက်တယ်လို့ပက်ထရစ်ခွန်ကြာလီရဲ့ဇနီးဖြစ်သူမတ်မေစပယ်ဖြူကပြောပါရယ်ဒီလိုခွင့်ပြုလိုက်ပေမဲ့လည်းဆရာဝန်ခေါ်ယူထွက်ဆိုနိုင်ဖို့ကအခက်အခဲတွေရှိနေတယ်လို့သူကခုလိုပြောပြပါရယ်
ထောင်ဆရာဝန်တွေကိုတရားရုံးမှာထွက်အဲ့လိုလာပြီးတော့တက်တည်ထွက်ဆိုတာမျိုးမလုပ်ရဘူးလို့စံစားချက်ပေးထားတယ်လို့ကျွန်တော်တို့ကသိရတယ်။အဲ့အတွက်ကြောင့်ထောင်ဆရာဝန်ကလည်းလာထွက်မှာမဟုတ်ဘူး။အဲ့လိုပဲကျွန်တော်တို့ဒီပြီးခဲ့တဲ့ဒီဇင်ဘာလ2ရက်နေ့ရုံးချင်းတုန်းကလိုင်ပြည်သူ့တရစီကန်းကိုခေါ်သွားရတာလေ။သူ့ကိုဘဖာရာရေးပေးလိုက်တာပဲတကယ်တော့။ဒါပေမဲ့လည်းအဲ့ဒီလိုင်ပြည်သူ့တရဆရာဝန်ကလည်းဟိုတရားရုံးကစင့်ခေါ်တာမဟုတ်ဘူးဆိုရင်တရားရုံးမှာလာပြီးတက်တည်ထွက်ပေးပါလို့ပြောရင်အထူးသဖြင့်ဒီလိုအမှုတွေကနိုင်ငံရေးနဲ့ပတ်သက်တဲ့အမှုတွေဖြစ်တဲ့အတွက်ကြောင့်အဲ့ဆရာဝန်ကလည်းလာထွက်ဆိုပေးမှာမဟုတ်ဘူးလို့ကျမတို့တွေကတော့ခံမှန်းလို့ရတယ်ပေါ့နော်။အားကြောင့်လဲဆိုတော့ဘသူမှဒီလိုမျိုးကိစ္စတွေမှာဟိုပြဿနာလည်းအတက်မခံကျင်ကြဘူးလေ။ကျင်အစိုးရဝန်ထမ်းဖြစ်နေတဲ့သူတွေပေါ့လေ။ဖတ်ချက်ရမှပဲအာမခံအတွက်စဉ်းစားမယ်ဆိုတာအရာရှင်းရှင်းပြောရင်တော့မဖြစ်နိုင်တဲ့ဥစ္စာကြီးကိုသူတို့အပြစ်လွတ်အောင်ပေါ့နော်။အကြောင်းပြချက်ပေးတဲ့သဘောမျိုးပဲဖြစ်နေတာပေါ့
။ပက်ထရစ်ခွန်ကြာလီကိုနီးဥပဒေမထွက်သေးတဲ့ဆက်သွယ်ရေးဥပဒေနဲ့တရားစွဲဆိုထားတာဖြစ်ပြီးဆက်သွယ်ရေးကွန်ရက်တစ်ခုကိုတုံးပြီးအတရေဖြတ်မှုဆိုတဲ့ပုံမှာ66ခါနဲ့တရားစွဲဆိုထားတာပါဒီကနေ့ရုံးချင်းကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးဒဲရစ်မစ်ချယ်လာရောက်ခဲ့ပြီးမိသားစုဝင်တွေနဲ့တွေ့ဆုံခဲ့ပါတယ်ဒီလိုအမေရိကန်တန်မတ်ကြီးအနေနဲ့တရားရုံးကိုလာရောက်လေ့လာတာနဲ့ပတ်သက်ပြီးပက်ထရစ်ခွန်ကြာလီအမှုကိုရှေ့နေလိုက်ပါဆောင်ရွက်နေတဲ့ရှေ့နေဖြစ်သူအယ်ကွန်ရိန်ပန်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့သူနဲ့ဆက်သွယ်လို့မရခဲ့ပါဘူး။ကချင်တိုင်းရင်းသားပက်ထရစ်ခွန်ကြာလီရဲ့ကျမ်းမာရေးအခြေအနေကစိုးရိမ်နေရတယ်လို့ထောင်ဆေးရုံကအထူးချက်မှတ်ကုသဆောင်မှာတင်ထားရတာတလားကြုံနေပြီဖြစ်ပါတယ်။ကျမ်းမာရေးအခြေအနေတုတ်တက်ကောင်းမွန်လာတာမရှိဘဲအခြေအနေတစ်ခုကိုထိန်းနေရတဲ့အခြေအနေသာရှိနေကြောင်းသူ့ရဲ့ကျမ်းမာရေးဟာစိုးရိမ်ရတဲ့အနေအထားမှာရှိကြောင်းမတ်မေစပယ်ဖြူကပြောပါရယ်။လက်ရှိမြန်မာနိုင်ငံရဲ့တရားဥပဒေစီရင်ရေးနဲ့ပတ်သက်ပြီးမတ်မေစပယ်ဖြူကသူ့ရဲ့ထင်မြင်ချက်ကိုခုလိုပြောပြပါရယ်။
ကျွန်တော်တို့နိုင်ငံမှာလေအခက်ခဲဆုံးကဘာလဲဆိုတော့အမြင်ကပုံမှန်ကိုကြော်လွားရတဲ့ကြံစည်ပဲခုဒီကိစ္စမှာတရားဥပဒေအရနော်ဖြစ်ဖြစ်ဆဆကျွန်တော်တွေခိုင်လုံတဲ့တက်တည်အထောက်ဖြည့်တဲ့နဲ့လေတွဲထားတဲ့ကိစ္စမှာအမြင်ကပုံမှန်ဖြစ်နေတဲ့အခါကျတော့အကုန်လုံးကအထက်အမိန်နဲ့ဆိုတဲ့ဟာနဲ့ပဲတရားစီရင်ရေးတစ်ခုနဲ့တစ်ခုလုံးကလည်းတရားကတ္တမှုမရှိဘူးလွတ်လပ်မှုမရှိဘူးပြီးတော့ဘယ်သူမှလည်းဒီလိုကိစ္စမျိုးမှာပြင်ပြဖို့ဆိုတာမဖြစ်နိုင်ဘူးပေါ့နော်အတနာခံစားတင်ရအောင်လေစက်ထုတ်စီကိုဓာတ်ရိုက်ကျွန်မစတင်ပြီးပါတယ်ဒါနဲ့ no respectပေါ့လေဦးရထွမင်းမအမှုလုံးကတော့တောင်းပန်လိုက်တယ်စီအေးလိုက်တယ်ပေါ့တောင်းပန်တယ်ဆိုတာကလည်းစီအေးခြင်းစိတ်ရှိတဲ့သူပေါ်မှာမူတည်တယ်လို့ကျမတို့ကတော့ယူဆပါတယ်အဲ့တော့ငကိုလေးကနှစ်လောက်သားလောက်အောင်အမြင်ကတ်လို့တနေတကာလုံးတဲ့ကိစ္စမျိုးကိုတော့ကျမတို့ကတောင်းပန်လဲမစီအေးခြင်းနဲ့သူကမစီအေးရင်ဒီအမှုကဒီလိုပဲဆက်ပြီးကြာနေအောင်ပါပဲ
တမရော်ကအစ်စ်ပြောင်းလဲလိုက်တဲ့အစိမ့်နုရံဝတ်စုံတစ်ကိုဒေါန်ဆန်းစုကြည်ရဲ့အဝတ်စားအယောင်နဲ့နှိုင်းရှင်ပြီးလူမှုကွန်ရက် Facebook စာမျက်နှာမှာမျှဝေခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပက်ထရစ်ဂွန်ဂျာလီအပါအဝင် AR တိုင်းမအူပင်မြို့နယ်ကမတ်ချောဆန္နာထွန်းခေါ်ချက်သမီးတို့ဟာဆက်သွယ်ရေးဥပဒေပုံမှာ66ခါနဲ့တရားစွဲဆိုခံခဲ့ရတာဖြစ်ပါတယ်ဒီပုံမှန်တွေနဲ့အရေးယူခံထားရတဲ့ဒီနေရာစလုံးဟာအာမခံလျှောက်ထားခဲ့ပေမဲ့တရားရုံးတွေကလက်ရှိချိန်ထိအာမခံမပေးထားပါဘူးရှင်
ကိုဖက်ထရစ်ခွန်ကြလီရုံထုံမှုနောက်ဆုံးအခြေအနေကို VOA သတင်းတောင်မှမေခသတင်းပေးပို့ခဲ့တာပါ။ခုဆက်လက်ပြီးတော့အမျိုးသားပညာရေးဥပဒေကိုကန့်ကွက်သဘိမ်ပေါက်ခဲ့တာကြောင့်ထိမ့်သိမ်းခံထားနေရတဲ့ကျောင်းသားတွေကိုရုံထုံစစ်ဆေးရမှာပြီးခဲ့တဲ့ခုနှစ်ရက်နေ့ကတာယာဝတီထောင်ကိုရွှေ့ပြောင်းခံရတဲ့ဘဂဒါဥက္ကဋ္ဌကိုကျော်ကိုကိုကိုအင်းစိန်ထောင်ကိုပြန်လည်ရွှေ့ပြောင်းခဲ့ပါတယ်။ဒါ့အပြင်ဖန်စီခံရချိန်ကတင်းဆဲထားတဲ့မပုတ်တင်ဘန်စာအုပ်ကွန်ပျူတာနဲ့ဆက်ဆက်ပစ္စည်းတွေကိုလည်းတလကြော်ကြတဲ့အထိပြန်ပေးတာမရှိသေးဘူးလို့ဆိုပါရတယ်။ဒီအကြောင်း VOA ထိုင်းခြေဆိုင်သတင်းတော့မအေးအေးမာကသတင်းပေးပို့ထားပါရရှင်
။တင်းလျှောက်နေတဲ့အတွက်မကြသေးခင်လကမှဖန်စီထိမ့်သိမ့်ခံခဲ့ရတဲ့ဘာကတများအဖွဲ့ချုပ်ဥက္ကဋ္ဌကိုကျော်ကိုကိုကိုအင်းစိန်ထောင်တွင်မှထိမ့်သိမ့်ထားစဉ်တလကြော်ကြစစ်ဆေးမင်းမြတ်မှုတွေလုပ်ပြီးဒီကနေ့မှာတော့ရုံးထုတ်စစ်ဆေးမှုတွေလုပ်ခဲ့ပါရယ်။သူ့ကို9ရက်နေ့တုန်းကတော့တရားဝရီအကျဉ်းထောင်ကိုပြောင်းရွှေ့ခဲ့ပြီးတဲ့နောက်မှာတခြားကျောင်းသားတွေနဲ့ပေးမတွေ့ပဲအင်းစိန်ထောင်ကိုပြန်လည်ပြောင်းရွှေ့ခဲ့တယ်ဆိုပြီးဖခင်ဖြစ်သူဦးကျော်ကဆိုပါတယ
်တောင်ကြီးကိုသူကဒီခင်ဗျတနည်းအားဖြင့်သွားတယ်ခင်ဗျသွားပြီးတော့သူ့ကိုတယောက်ထဲတိုက်ကြိုက်မတယောက်ထဲထားပြီးတော့တုံးသာဒီနေဝင်းရနေတယ်အတူမပေးခင်ဗျဟိုတခြားပြီးတော့ကျွန်တော်ရဲ့ပညာရေးစစ်ကျောင်းကပါတယ်ကျောင်းသားဝင်းရတော့တယောက်ထဲမှမတွေ့ရဘူးခင်ဗျအဲ့ဒီလိုတင်ကြရေးရုံးထုတ်တဲ့အချက်မှာရုံးထုတ်ပြီးတော့တနေ့ကျတော့ရောင်ပြန်သွားတယ်ခင
်ဗျခေါင်းပြ
န်မထားဘူးခင်ဗျဖွဲ့ပါအင်းစိန်မှာခင်ဗျစိတ်တုံးပါရောက်သွားခင်ဗျအဲ့တော့ပြတ်တက်ထောက်ပါခင်ဗျအခုကပြမထောက်ပါစိတ်တုံးပါခင်ဗ
ျဖန်စီစဉ်တုန်းကတိမ့်စီသွားတဲ့ပစ္စည်းတွေကိုရုံးထုတ်ချိန်မှာတားဖြစ်သူကပြန်လဲတောင်းဆိုခဲ့ပေမဲ့တလကျော်ကြာတဲ့အထိမှတ်ပုံတင်ပါဝင်တိမ့်စီထားတဲ့ပစ္စည်းတွေပြန်လဲမရသေးဘူးဆိုပြီးဖခင်ဖြစ်သူကဆိုပါတယ်
အစီအိုကြိုးရခင်ဗျာကျွန်တော်ဥစ္စာပြန်ပေးပါဆိုတော့ဒီကကျွန်တော်ပြလိုက်ပါမယ်တဖောင်းတော့တလကျော်ဝိုင်းခင်ဗျာသူ့အရေကိုဒီတောင်းလိုက်တယ်ခင်ဗျာဒီ SC ကိုတောင်းတယ်ခင်ဗျာ SC ကကျွန်တော်ပြောလိုက်ပြီပြောပေးပါမယ်တဖောင်းတော့တလကျော်ဝိုင်းခင်ဗျာမတွတ်တဲ့ဆက်ပြီးတော့ဖွင့်လို့ရတယ်ဗျာပေါ့ဟုတ်တယ်ပြောပါဦးကျွန်တော်ကလို့ပြောပါရစေငါအားကြီးအားလုံးတွတ်တော့ပါပါဝင်ငါမျို
း
ဟုတ်ကဲ့ဟုတ်ကဲ့မဟုတ်နေပါသေးပါတယ်ခင်ဗျာမဟုတ်နေဘာသာကိုပြည်ပြတ်ပန်တော်တော့ဟုတ်ကဲ့ကျွန်တော်ရေအင်ဖူပြေးပါတော့မပြေးဘူးခင်ဗျာတရားရုံးလာတဲ့ SC ကိုတောင်းလိုက်တယ်ခင်ဗျာဒီကဘာရတရားရုံးလာတဲ့ SC ကိုတောင်းတာခင်ဗျာ
အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ကျောင်းသားတွေဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလကနေစတင်သပိတ်မှောက်ခဲ့ပြီးတဲ့နောက်မှာတော့ခရီးရှည်ချီတက်မှုကိုစတင်ခဲ့တာပါမန္တလေးကနေရန်ကုန်ကိုခရီးရှည်ချီတက်ပြီးသပိတ်မှောက်စဉ်ကာလအတွင်းပြည်သူလူထုရဲ့ထောက်ခံအားပေးမှုကိုရရှိခဲ့ပြီးကျောင်းသားတွေတောင်းဆိုတဲ့လေးဖွင့်ဆိုင်ဆွေးနွေးရေးကိုလိုက်ရောပေးပါမယ်ဆိုပြီးအစိုးရကခွင့်ပြုပေးခဲ့တာပါနောက်ပိုင်းမှာတော့ညှိနှိုင်းဆွေးနွေးနေစဉ်ကာလအတွင်းမှာကျောင်းသားတွေရဲ့တပိတ်ကိုရန်နာခိုင်းတယ်လို့ကျောင်းသားတွေဘက်ကလည်းဆွေးနွေးမှုတွေမပြေလည်မချင်းတပိတ်မှမှုတွေကိုရန်နာမှာမဟုတ်ဘူးဆိုပြီးပြောဆိုခဲ့ပါတယ်။ဒီနောက်မှာတော့ရန်ကုန်ကိုခြေတက်လာတဲ့ကျောင်းသားတွေကိုမတ်လ10ရက်နေ့တော့လက်ပန်းမြို့မှာအင်အားသုံးရိုက်နဲ့ဖမ်းဆီးခဲ့ပြီးကျောင်းသားတွေကိုပုံမှန်5ခုလောက်နဲ့တရားစွဲဆိုခဲ့ပါတယ်။အစိုးရရဲ့ပြည်ထောင်စုဝန်ကြီးဌာနကတည်ဆဲဥပဒေကိုကျောင်းသားတွေကချိုးဖောက်လို့အရေးယူခဲ့ခြင်းသာဖြစ်တယ်ဆိုပြီးပြောဆိုခဲ့ပါတယ်။ကျောင်းသားတွေကိုအင်အားသုံးဖမ်းဆီးစဉ်ကရိုက်နှက်ထားတဲ့ဒဏ်တွေနဲ့လုံလောက်တဲ့ဆေးဝါးကုသမှုတွေအကျဉ်းထောင်ထဲမှာမရရှိတဲ့အတွက်ကျောင်းသားတွေဟာရုံးထုတ်ချိန်တိုင်းမှာသတိမေ့လဲကျသွားတာတွေနဲ့ကျန်းမာရေးဆိုးဝါးလာတာတွေကိုကြုံခဲ့ရပါတယ်။ဒီအတွက်ကျောင်းသား20ထက်မနည်းဟာရန်ကုန်စစ်ရုံးကြီးကိုပို့ပြီးတော့ကုသမှုခံခဲ့ရပါတယ်။မနေ့ကတော့ဆေးကုသမှုမပြည့်ပြတ်သေးတဲ့ကျောင်းသားတချို့ကိုတရားဝရီကျင်းထောင်ကိုပြန်ပို့နေတယ်ဆိုပြီးကျောင်းသားတွေကဆိုပါတယ်။ဒီကနေ့မှတော့ကိုအောင်မိုင်းဆန်းအပါဝင်ကျောင်းသား3ဦးကိုတရားဝရီအကျဉ်းထောင်ကိုပြန်ပို့ခဲ့ပါတယ်ရှင်
။မအေးအေးမှသတင်းပေးပို့ခဲ့တာပါ။ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်း9နိုင်မှာ HSS7 ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်ဒါရင်မကတိုက်ရိုက်ထုတ်လွှင့်နေချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေလည်းကြည့်ရှုနိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန် ြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကို9နိုင်ကနေ10နိုင်အထိ line to meter 24 25 32 50နဲ့ line line meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းဆက်လက်ထုတ်လွှင့်မယ့်အပတ်စဉ်ကဏ္ဍတွေထဲမှာတော့အမျိုးသမီးကဏ္ဍ၊သုရဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နှိပညာကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်။သုရဆုံလင်အမေရိကန်တခွင်မှာကြားမှာကတော့
Christmas ကာလမှာတော့ကုလင်းပြောရင်တော့ဒါစုတွေပေါင်းတင်နေလားဆုံရမယ်။ကျွန်တော်တို့မိဆုံတာပွဲတွေပဲလုပ်ကြရတယ်ဗျာ။ပြီးတော့ညဘက်ဆိုလို့ရှိရင်တော့ခရိယန်အနေနဲ့
ကိုထက်အောင်ပါပြည်စုံကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်အခုတော့ရင်ဦးဆုံးအနေနဲ့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်အမျိုးသမီးကဏ္ဍမှာတော့မော်လမြိုင်ဇာတိကရင်တိုင်းရင်းသူဒေါက်တာစင်တရာမောင်ဟာ1988ခုနှစ်ဒီမိုကရေစီလှုပ်ရှားမှုကြီးပြီးထိုင်းမြန်မာနယ်စပ်ကိုရောက်ရှိလာခဲ့ပါမဲဆောက်မှာမေတော်စေခန်းကိုဖွင့်လှစ်ခဲ့ပြီးနယ်စပ်တိုင်းရင်းသားများနဲ့ရွှေ့ပြောင်းလှုပ်သမားများနဲ့တမ်းမာရေးပြင်ကလေးသူငယ်တွေရဲ့ပညာရေးစာတာတွေအတွက်ဒီဇိုင်းမမကြိုးပမ်းခဲ့တယ်လို့ရာမန်မက်ဆစ်ဆီစု၊ဂျွန်ဟမ်ဖရေးလွတ်လပ်ရေးစု၊ဂျိုနာသန်မန်စု၊ဆစ်ဒနီငိမ့်ချန်ရေးစုစသဖြင့်ချီးမြှင့်ခြင်းခံခဲ့ရသူဖြစ်ပါတယ်။အာရှရဲ့မာသာထရီဇာရဲ့လို့လဲလေးစားခံရသူဒေါက်တာစင်တရာမောင်ဟာဒီဇင်ဘာလ6ရက်နေ့ကအသက်56နှစ်ပြည့်ခဲ့ပြီဖြစ်ပါတယ်။နေဆက်မှာ28နှစ်တာဖြတ်တန်းခဲ့ရတဲ့သူတို့ရဲ့ဘဝအတွေ့အကြုံတွေနဲ့ပတ်သက်လို့ဒေါက်တာစင်တရာမောင်ကိုဆက်သွယ်မေးမြန်းပြီးဒီတစ်ပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ပြထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger not a ဆရာမဒေါက်တာစင်ဒီရဲ့အခုဆိုရင်56နှစ်ခုတနည်းရပဲပြည့်ခဲ့ပြီပေါ့နော်ခုလို1988ခုနှစ်ဒီဒီမိုကရေစီအရေးတော်ပုံကြီးနောက်ပိုင်းထိုင်းနိုင်ငံကိုထွက်လာပြီးတော့အခုအသက်56နှစ်ပြည့်တဲ့အထိပေါ့နော်ဆရာမဒီမေတော်စည်းကမ်းမှာလုပ်ကင်ခဲ့တာလေနိုင်ငံတကာကအသိပေါ့နော်အဲ့တော့ဆရာမအခုလို့ဖြတ်တန်းလာရတဲ့ဘဝနဲ့ပတ်သက်ပြီးတော့ပေါ့နော်နည်းနည်းလေးပြောပြပေးပါလားဆရာမ
ကျမဒီနေဆက်မှာတော့28နှစ်ရှိတာလေ28နှစ်ကျမတော့နေဆက်ကိုရောက်ခါကျတော့ကျမတို့ဒီရေခင်းပေါ့နော်ရှိဆက်ကြီးရေခင်းပြီးရနောက်ပိုင်းမှာနေဆက်မှာတခြားသောကျောင်းကျောင်းသားတွေနဲ့ခြားလူတို့တွေနဲ့ပေါ့နော်သူရရှိလာတဲ့အချိန်ဆက်ပြီးတော့ဟိုကျမကြီးလုံးဝလူမှုရေးလုပ်ငန်းလို့ဒီဆိုင်မှာလုပ်ပါတယ်ပထမပိုင်းမှာတော့ကျမတို့ရှိရှိလို့ဆောင်ရမယ်ကိစ္စမျိုးနေဆက်မှာရှိနေအနေထားမျိုးလဲအဲဆိုလည်းခါရမျိုးတော့မဟုတ်ဘူးပေါ့ဆုံးကထိုင်ပြီးထာလာတလေးလာကျွန်တော်တို့ဟိုဒေတာကိုပြန်ရမယ်ပေါ့နော်အဲ့လိုမျိုးရှိရထားတာပါဆိုတော့လေနေဆက်ဒေတာရဲ့အခြေအနေရလိုအပ်ချက်တွေလည်းအများကြီးရှိနေသေးတယ်လို့သဘောလာဒီကိုယ်စီစီစီကြီးတော့ပေါ်လာပိုင်းမှာလည်းအခြေအနေကပြောင်းလဲတိကျတာလည်းရှိတယ်နဲ့ပို့ပြီးတော့ဒီရှိကြောင်းလူတူတွေရောဒီရတဲ့ခါကျတော့ပို့ပြီးတော့ပြန်လာတဲ့အပေါ်မှာချက်လက်ပြီးတော့ဒီလောက်ကလေးဒေချက်ဆောင်ရပို့ရဲအဲ့တော့ဒီဒေတာတစ်ခုခဲ့လာလည်းမဟုတ်ဘူးနဲ့ဒီဒီလိုဒီလိုလည်းမလည်းမဟုတ်ဘူးနဲ့တခြားတဲ့တိုင်းဒါဒီကဒီမှာရှိတဲ့ချက်နဲ့အေးခွဲစီရလဲဆိုတော့ပို့ပြီးတော့ချက်ကိုချရဲဆိုပြီးဒီလိုနိုင်လဲပေါ့နော်ဒီလိုရှိမှတော့ကျမတို့ချက်နဲ့စုဖွဲ့ဖို့ရပေါ့နော်ဒါမှမဟုတ်ချက်နဲ့စနစ်ကိုပို့ပြီးတော့တောင်းရင်ခိုင်ပါတဲ့ကျောင်းရှိရှိအတွက်ပုံစံတွေထဲဆိုရှိတဲ့ချက်နဲ့စနစ်ကိုဖြစ်လာဖို့အတွက်လည်းကျမတို့ဆောင်ရွက်နေတဲ့စီးပွားဆောင်ရွက်နေတာလည်းရှိပါတယ်ဒီပြင်တော့ဒီမျိုးဆက်တူတာတွေတိုင်းရင်းသားတူတာတွေလည်းဒီရှုပြောင်းလုပ်တွေပေါ့နော်အပေါ်ကတော့ဒီကိစ္စနဲ့ဆက်ချလုပ်ချက်ကိုရှိတဲ့ချက်နဲ့ဆိုရှယ်မီဒီယာဆက်ရမယ်ဆိုတော့ဆက်လက်ရှိကြတယ်မှာပါဒီနေ့မှလည်းကျမတို့ဒီလက်ရှိဒါကလည်းရှိတယ်ခလေးရဲ့ပြင်ရည်နဲ့ခလေးကပဲဒီလိုမျိုးဆက်လက်ပြီးတော့ဆောင်ရွက်နေတဲ့ဆောင်ရွက်ကြတာဒီကိစ္စတော့ဒီခလေးတွေဆက်လက်လုပ်နေတော့မှရှိဆောင်ပြထိုင်လုပ်ကြတဲ့အပေါ်မှာဒီဆက်လက်ရဲ့ဆက်ဆက်ဆက်ဆက်ရေးတွေအယူကြီးတယ်လို့နိုင်ငံနဲ့ဖြစ်ဖို့တာဆွေးမှုတွေဒီပြင်ရည်အခွင့်အရေးကိုပြောတစ်ဖက်လုံးမှာပြင်ရည်နဲ့ပြင်ရည်အခွင့်အရေးရရှိဖို့လည်းအယူကြီးပ
ါခလေးတွေပေါ့နော်နိုင်ငံမဲ့စုပေးမဲ့လို့လေမြန်မာနိုင်ငံကလာတဲ့နေဆက်ရောက်နေတဲ့ဒီကလေးတွေအခြေအနေရှိရေးကြတော့ဘလို့ရှိပါလဲဆရာမ
ကလေးတွေရှိရေးလို့ပြောရင်တော့ဒါ
မိသားတွေလူကန်လက်ကအမြဲဆိုရင်ပြောင်းမှုရှိနေတဲ့အရာတွေဖြစ်တဲ့အဒီအတွက်ကြောင့်လည်းဒီလူကြီးချေကြီးဖက်စီတွေပူတာရလဲလက်လမ်းကြည့်ဖို့အခြေအနေပေါ်မှာမှုတည်ပြီးတော့ထိုင်းနိုင်ငံမှာဆိုလဲထိုင်းနိုင်ငံမှာရှိတဲ့လူခွင့်ရေးတို့ကလေးခွင့်ရေးတို့ရှိနေရတဲ့ပုံပေါ်ဆောင်ရတာရှိလို့ဒီထဲမှာလည်းဆောင်ရွက်မှုတွေပုံတော့ကျေပြန်လာတာတွေ့ရှိရပါတယ်ဆိုတော့ဒီကလေးခွင့်ရေးဆက်ဆောင်မှုမှာဆိုရင်တော့ဒီအထူးသဖြင့်တော့ဒီဒေတာမှာပဲပုံမှုပေါ့နော်လို့ခေါ်တဲ့ဒေတာမှာဒီမျိုးချင်းဒီဆိုရှယ်မီဒီယာထုတ်ပေးနိုင်တဲ့အစီအစဉ်လေးဒီအတိုင်းအထူးသဖြင့်တော့ဒီဖြစ်ပေါ်များစွာဖြစ်နေတဲ့ဒေတာတွေတခြားနိုင်ငံရှိကြောင်းနေထိုင်ရတဲ့ဒေတာတွေမှာဆိုရင်တော့ဒီအခွင့်အရေးတွေအချို့မျိုးရှိတဲ့အတွက်ကြောင့်သူတို့ကအန်တီရက်ပို့ပြီးတော့ကြီးမားပါတယ်ဒီကိစ္စထဲမှာလည်းအခုရှိကြောင်းလူတွေပို့ပြီးတော့ရှင်းလာတဲ့ဒီလိုရှိကြောင်းလူတွေကစီးပွားရေးခွင့်ရနိုင်မှာမို့ဒီရလူရေးရှိပြမှုရလာတဲ့အခြေအနေတွေမှာဒီ meeting ကလေးဆက်ရှောက်ရေးလုပ်ငန်းနဲ့ပတ်သက်ပြီးတော့ဒီကျမကြီးလက်နက်တွေနဲ့အတူပေါ့နော်အခုကလေးတွေမျိုးစင်းကိုဆက်လက်ကြားထုတ်ပေးကြတယ်ပြီးတော့ဒီချိန်မှာပဲဒေတာဆိုင်ရာတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ဒေတာတွေမှာရှိတဲ့လူတွေအတွက်ရှိတဲ့ပူးပေါင်းဆောင်ရွက်ဖို့ဒီအုပ်ပြေရအစားဆွဲပေးနိုင်တဲ့စနစ်တွေပေါ့ဆိုပြီးတော့ကောင်းမွန်လာဖို့ကတော့အခုရှိပြီးဖွဲ့စည်းရအောင်ဆိုရဖွဲ့ရတော့ဒါကိုဒီစင်တစ်ချက်
ဖြစ်ပြင်ပြောင်းနေစတင်ခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်ပြီးမှအခုတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်အန်လီယာအပြတ်တန်နိုင်ရရှိလိုက်ပြီးတော့နောက်နှစ်မှာတော့အစိုးရဖွဲ့ဖို့အလားအလာရှိနေတာပေါ့နော်ဒီလိုအခြေအနေမျိုးမှာဆီယမတို့ဒီနေစားရောက်နေတာလေကြားလာပြီဆိုတော့ကိုယ့်နိုင်ငံကိုကိုယ်ပြန်ဖို့အစီအစဉ်ရှိပါလားဆီယမကျွန်တော်တို
့ဒီဆောင်ရွက်နေတဲ့အဖွဲ့ကြီးအားလုံးကအခုမှမဟုတ်ပါဘူးလည်းအဲ့ဒီဆေးလာတဲ့အနေနဲ့ကိုယ်တိုင်သားမှကိုယ်ချေပြီးတော့ဆောင်ရွက်နေတဲ့အခွင့်အရေးတွေဖြစ်တဲ့အတွက်ကြောင့်လုပ်ငန်းတွေကအရှိန်ကြီးတာဖြစ်ပါတယ
်ဟုတ
်ကဲ့ဟိုအစ်တီမဟုတ်ပါဘူးလက်ရှိရှိတဲ့လုပ်ငန်းတွေကိုပဲပို့ပြီးတော့ဟိုခိုင်မာအောင်နဲ့ပို့တော့တူးချက်ဆောင်ရွက်အောင်လည်းအရှိရှိဟိုကောင်းမွန်တဲ့စနစ်တွေပေါ်ပေါက်လာဖို့ဒါပို့ဆောင်ဆောင်ရွက်မယ်လို့ဖြစ်ပါတယ်ဒီတာစီတဲ့မှာကျွန်တော်တို့ဟိုမက်ဆေ့ချ်ကို HMI လို့ပါအဖွဲ့လေးဖြစ်စေတိုင်းအဲဒါကျွန်မရဲ့အခွင့်အရေးတွေဖြစ်စေဒီတာနဲ့ဒီဘောတော့အချမ်းမင်းစနေလေးချမ်းမင်းဝန်ထမ်းလေးတော့ပို့ထောက်ထားတာပြန်လည်ပေးထားတာလေရှိပြီးသားဖြစ်တဲ့အတွက်ကြောင့်ဒီရှိထားပြီးသားအဲရေမြေတွေနဲ့လုံငန်းလေးတွေပို့ပြီးတော့ခိုင်မာအောင်နဲ့ရှိတဲ့တရားဝင်တွေနဲ့ဒီမှာပြည့်စုံစေရှိလာအောင်အဲဒီချိန်ထဲမှာပဲဒီရှိရှိအတွက်နိုင်ငံတကာထောက်ပံ့မှုတွေပြည့်မဟုတ်ဘဲကောင်းမွန်တဲ့အဲချမ်းမင်းစနေအမှာလုံခြုံမှုပို့ပြီးရှိလာဖို့ရတော့တာဒီကဒီကအလိုက်ပေါ့နော်ဒီဒေတာဆိုင်ရာဆွေးရတယ်လည်းဆိုတော့ဟိုတိုင်းကဆွေးကြည့်တယ်လည်းဆက်လက်ပြန်ရတော့အမှတ်စာတွေဖြစ်တော့ကျွန်တော်တို့အနေနဲ့တော့ဒီလက်ရှိရှိနေတဲ့လုပ်ငန်းတွေကိုပို့ပြီးတော့ခိုင်မာထောက်နေအောင်ဒါတော့ဆောင်ရွက်နေဖြစ်ဖြစ်ပါအ
ဲ့တော့ဆီယမဆိုလူကတော့ဆီယမကတော့မေတော့ဈေးကမှာပဲဆက်နေသွားမယ်အလားလာရှိတာပေါ့
ဟုတ်ကဲ့ကျွန်တော်တို့လည်းတော့ဈေးကကိုလည်းဒါဒီရက်ဆက်မှာရှိတဲ့တိုင်းလာကျမ်းမာရေးအဖွဲ့အစည်းတွေနဲ့အဲဒီဘောဆောင်ရွက်မှုတွေဆက်လက်ဆောင်ရွက်တော့မှာဖြစ်တယ်လို့နောက်ထိုင်းနိုင်ငံမှာရှိတဲ့ကျန်းမာရေးစနစ်နဲ့လည်းဒီဘောဆက်ဆက်ပူးပေါင်းသွားပြီးတော့ရရှိမှာရှုပြောင်းလူမှုတွေအလည်းအမြဲရှိနေမှာဖြစ်တဲ့အတွက်ကြောင့်ဆက်စပ်တီကနဲ့ရှုပြောင်းလူမှုတွေရဲ့နော်ဒီကျန်းမာရေးပညာရေးနဲ့လူမှုရေးကိစ္စတွေကိုနော်ဒီထိုင်းနိုင်ငံအစိုးရနဲ့ဖြစ်စီပြီးခဲ့မှာနော်အစိုးရနဲ့ဖြစ်စီကျွန်တော်တို့ဆက်လက်ပူးပေါင်းဆောင်ရွက်တာဖြစ်ပါတယ်ဒါကြောင့်ဆွေးနွေးတယ်အရှိနော်ဒီတိုင်းဆက်ဆက်လက်လက်ပတ်သွားပြီးတော့ဟောပို့ပြီးတော့ကောင်းမွန်တဲ့အချက်အလက်စနစ်ကဖြစ်နေလမှာပေါ်ပေါက်လာပြီးဆိုလို့ရှိရင်ဟောကျွန်တော်တို့အနေနဲ့ဒီအချို့သောလုပ်ငန်းရှင်တွေကဟောဒီပြည်ကလည်းအခြေပြုပြီးတော့ဟောဆောင်ရွက်နေတဲ့အဲဒါကျွန်တော်ရွေးထွေးဒီတန်လို့ပြီးတော့တရားဆောင်ရွက်လို့ရအောင်ဒီလိုကျွန်တော်တို့ဆက်လက်ပေါ်ပို့ပြီးကြတာဖြစ်ပါတ
ယ်။ဒေါ်ဆန်းစုကြည်ရတယ်ဟိုပြည်တွင်းမှာရောပြည်ပမှာရောပေါ့နော်နိုင်ငံတကာကချီးကျူးထိုက်တဲ့ဒီဒီမိုကရေစီခေါင်းဆောင်အမျိုးသမီးကြီးတူဖြစ်တယ်ပေါ့နော်အလားတူပဲဒီထိုင်းမြန်မာနယ်စပ်မှာလည်းဆီယမဒေါက်တာစင်ဒီယာဆိုလေနိုင်ငံတကာကတည်တယ်ဆီယမရဲ့လှုပ်ဆောင်ချက်တွေကလည်းအများကြီးပဲနိုင်ငံတကာကချီးကျူးကြတာပေါ့နော်အခုလိုမျိုးဒီအမျိုးသမီးတွေပေါ့နော်ခိုင်မာချက်အပြည့်အဝနဲ့အများကောင်းကျိုးတွေရပ်တည်ပေးနိုင်ခဲ့တာပေါ့နော်ဆီယမတို့ဘလို့ခွန်အားယူပါလေဆီယမနည်းနည်းလေးကျမတို့အမျိုးသမီးတွေကိုပြောင်းမျှဝေပါလား
ဆိုတော့အမျိုးသမီးအနေနဲ့တော့ဒါသဘာဝအဖြစ်နဲ့ဒါလူတွေအနေနဲ့ဖြစ်စီအိမ်ထဲမှာဖြစ်ရလဲဒါသဘာဝအရာတော့ဒါဥမောင်းလေးမိမလေးမိသားစုတောင်းဝင်လေးဆောင်ရဲကျတာဖြစ်တဲ့တကြောင်အမျိုးသမီးတိုင်းရလဲဒါကိုရဲ့မိသားစုစမိုင်းကိုရဲ့ရွာစမိုင်းဆိုတော့ဒါအဲ အဲ့ဒီကြိုက်စိတ်ဝင်စားတဲ့အရှိလည်းဖြစ်ပါတယ်။နောက်တော့ဒီကလေးဒီရဲ့ကျမရေးပြညာရေးကလည်းသူတို့ကတော့ဆင်းရဲဖြစ်ပေါ်တဲ့ဒေတာတွေကအောက်မတည်နေတဲ့ဒေတာတွေမှာဆိုလို့ရှိရင်ဒီအမျိုးသားတွေကအိမ်မှာရှိတာနေတဲ့အခါကျတော့ဟောဒီအမျိုးသမီးတွေကစကားရရပေါ့နော်။လက်ရရရေးစားစားဆောင်ရွက်ရတာဖြစ်တဲ့အတွက်ကြောင့်ပို့ပြီးတော့စွာရီပေါ့နော်။ရှိလာဖို့ဆိုတာကတော့သူတို့ပြန်ပြီးပြညာအသက်ပြညာတွေအခုတော့ရရှိလာနိုင်လို့လည်းလိုအပ်တယ်။ဆိုရင်ဒီမှာဟိုပါရရေးဖြစ်ပြီးခေတ်ဆက်ဆက်ဖြစ်သွားပြီးဒီတစ်ခါဖြစ်ရှင်းတဲ့အခါမှာဖြစ်ပြီးပေါ့အမျိုးသမီးတွေကိုယ်ပိုင်ပါဝင်လို့ရအရေးကြီးပါတယ်။အဲကြောင့်မှန်တကယ်စစ်မှန်တဲ့ရှင်းချရေးနဲ့အမျိုးသားပြန်လဲပြန်ရေးချတာကတော့ဒီအမျိုးသမီးတွေရှေ့ကပါဝင်လာဖို့ကဟိုရအရေးကြီးရပါတယ်။
ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့သုရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။နိုဝင်ဘာလကုန်ဒီဇင်ဘာလဆန်းအချိန်ကစလို့နေ့ကုန်ချိန်အထိအမေရိကန်ပြည်ထောင်စုမှာအလားရဲ့ရှေးကာလအဖြစ်အလုံးကအတိအမှတ်ပြုထားပါဒါအထူးသဖြင့်ဒီကာလမှာကုန်တိုင်းတွေကဈေးလျှော့ပြီးရောင်းချပေးတဲ့အတွက်ဈေးဝယ်ရတာကိုဝါသနာပါသူတွေအတွက်အချိန်လဲကောင်းတယ်ဖြစ်တယ်လို့ခရစ်စမတ်အတွက်ကြိုတင်ပြင်ဆင်မှုတွေလည်းလုပ်နေကြပါတယ်ဒီအကြောင်းကိုအောင်ကသုရဆုံလင်အမေရိကန်တခွင်အစီအစဉ်ဖြစ်စီစဉ်တင်ဆက်ထားပါတယ်ရှင်
ချောင်းရည်ပိုင်းအတွက်မှာပဲကဘာတော်ဝမ်းကသူတွေနဲ့အတူအမေရိကန်ပြည်ထောင်စုမှာလဲခရစ်စမတ်ကာလကိုဆင်နွှဲကြတော့မှာဖြစ်တာကြောင့်အားလုံးဟာပြင်ဆင်နေကြပါတယ်ခရစ်တော်မွေးဖွားခြင်းဒီကာလရောက်ရင်ခရစ်စမတ်ညစာကိုမိသားစုနဲ့အတူစားတော့ဖို့ရက်ဝေးရောက်နေတဲ့သူတွေဟာသူတို့မိသားစုတွေရှိရာကိုပြန်ဖို့ပြင်ဆင်နေသလိုဒီအချိန်ဟာလဲနှစ်ဟောင်းကုန်လို့နှစ်သစ်မရောက်ခင်အားလည်းရက်ရှိဆင်နွှဲကြခြင်းဖြစ်တာကြောင့်အားလုံးဟာဒီကာလကိုဘယ်လိုစိတ်လှုပ်ရှားစရာအကောင်းဆုံးဖြတ်သန်းကြမယ်ဆိုတာကိုစီစဉ်နေကြရလဲဖြစ်ပါတယ်။နော့ကယ်ရိုလိုင်းနားပြည်နယ်မှာနေထိုင်တဲ့ကိုထဲအောင်ကသူ့ရဲ့အားလဲရက်ရှိကိုဘယ်လိုဆင်နွှဲမလဲဆိုတာကိုအခုလိုပြောပြပါရယ်
။ကျွန်တော်ခရစ်စမတ်ကာလမှာတော့ဒီကိုရင်းပြောရအောင်လို့ဒါစုတွေပေါင်းတင်နေလားဆောင်ရမယ်။ဟိုစိတ်ရက်ကလည်းစကြပါပါရကြတာ။ဆောင်ရမယ်အိမ်မှာပြောပါတာကျွန်တော်တို့မိတ်ဆုံးတာဝယ်လေးပဲလောက်ကြတယ်ဗျာ။ပြီးတော့ညမယ်ဆိုလို့ရှိရင်တော့ခရစ်ယာန်ကြီးရဲ့ဟိုအထွတ်မြတ်လားတို့မြတ်ထားတဲ့လာရည်မှာဓမ္မတိလိုက်ပြန်လို့နေရှင်ပေါ့ကျွန်တော်အိမ်မှာဓမ္မတိလိုက်ဆိုတဲ့လူတွေလာကြတယ်အဲ့တော့သူတောင်းနေနေပေါ့အဲ့လိုမျိုးတွေလောက်ကြတယ်ဒီလိုနဲ့ပဲကျွန်တော်ဆက်တန်းကြတယ
်မေရီလန်ပြည်နယ်မှာနေထိုင်တဲ့မက်တီရီကတော့စာတင်နှစ်ဝက်အပြီးဆမ်မွေးဝဲစစ်ချိန်နီးလာတာမို့အကြောင်းစာနဲ့တစ်ဖက်လုံးမနေရပေမဲ့ဘာတွေလုပ်ဖြစ်မလဲဆိုတာကိုအခုလိုစိတ်လှုပ်ရှားစွာပြောပြပါရယ
်ဟိုဒီစင်မှာစပြီးလို့ရှင်ဒီဆမ်မစတာတစ်ခုပေါ့နော်ကျောင်းအခုတက်နေဆိုလို့ရှင်ဒီ college မှာဟုတ်ကဲ့ summer boy season လို့မျိုးလည်းပြောလို့ရတယ်။ဒါမျိုးလည်းဟိုအရင်ရေးရှိတယ်လေ final လာပြီးတော့ပေါ့နော်။ဟဲ့အခုဆိုရင်ဒါမျိုးဒီ2 weeks လောက်မှာဒါမျိုး20မတိုင်ခင်ပေါ့နော်။ကျောင်းပိတ်မယ်အဲ့ခါဆို။ပြီးကြလို့ရှင်ဒါမျိုး winter break ကဒါမျိုး3 weeks ပေါ့နော်။3ဘက်လောက်တောင်ကြာမယ်။တကယ်ချင်းနေလည်းအဲ့လိုမျိုးပေါ့နော်။တကယ်ချင်းတယောက်အိမ်မှာဆိုကြမယ် party ပါလို့တာရှိတယ်။တကယ်ချင်းနေလည်းဟော holiday season ဆိုတော့ဒီခါကျရင်ဒါမျိုးကို snowballing လေအဲ့လိုမျိုးသွားစီမယ်ပေါ့နော်အခု season ထားရလို့တကယ်ချင်းနေနဲ့
ဒါလို့ရာသီရောက်ရင်အိမ်နေမှာတည်းမဟုတ်ပဲပန်းချံတွေမှာလည်းမီးအလဆင်ထားတာကြောင့်အဲ့ဒါတွေကိုလက်ကြည့်ရတာလဲပြောစရာတမျိုးကောင်းတယ်လို့မက်တီကြီးကပြောပါတယ
် season ထားရရကြောင့်အဲ့လမ်းတွေမှာမီးအလဟိုထုံးပွဲတို့အဲ့လမ်းတွေမှာတော့တခြားအဲ့ပန်းချံတွေမှာလေပန်းချံတွေမှာဆိုသူတို့မီးတွေထုံးတာအဲ့လိုအဲ့လိုပွဲတွေရှိရပေါ့နော်အဲ့လိုသူတို့အချိန်သတ်မှတ်ထားရပေါ့နော်အဲ့ Christmas မတိုင်ခင်ရဲ့အဲ့ Christmas January တော့ family ကြီးလာမင်းကြည့်ထားရတော့အဲ့လိုမျိုးအဲ့လိုတီးသမီးတို့သွားမယ်ဒါပေမဲ့အဲ့ပန်းချံတစ်ခုကကြာနည်းနည်းဝေးရတကယ်ချင်းနဲ့အကုန်လုံးစုသွားမှာပေါ့နော်ဒီကအဲ့လိုမျို
းတကယ်တော့အမေရိကရဲ့အားလဲရက်ရှည်စတင်တဲ့အချိန်ဟာကျေးဇူးတော်နေ့လို့ဆိုကြပါတယ်နှစ်စဉ်နိုဝင်ဘာလတည်းကနောက်ဆုံးကြာသပတေးနေ့ကိုကျေးဇူးတော်နေ့လို့သတ်မှတ်ခဲ့ရပါဒီအချိန်ဟာကိုယ့်ဘဝတစ်လျှောက်လုံးအကောင်းဆုံးခွင့်ရေးတွေဘလို့ရခဲ့လဲဘာကြောင့်ရခဲ့တာလဲဆိုတာတွေကိုပြန်လည်စဉ်းစားပြီးအကောင်းမြင်ကျေးဇူးတင်ကြတဲ့အချိန်မှာဟိုရုံးကတော့မြောက်အမေရိကတိုက်ကိုဥရောပကနေစတင်ရွှေပြောင်းအခြေချနေသူတွေဟာကျေးဇူးတော်နဲ့ဆင်နွှဲကြတာမှာဌာနေ Red Indian တိုင်းရင်းသားတွေကိုကျေးဇူးတင်တဲ့အနေနဲ့အစားအသောက်တွေကျွေးတာတွေတောင်လုပ်ခဲ့ကြတယ်လို့ဆိုပါတယ
် We gather together to ask the Lord's blessing He chastens and hastens His will to make known
ေးဇူးတော်နေ့အပြီးနောက်တရက်တောက်ကြနေ့ရတော့ဈေးဝယ်သူတွေအကျိုက် Black Friday ဆိုတဲ့နေ့ပါအမေရိကမှာဈေးဝယ်ဖို့ဝါသနာပါသူတွေအတွက်တော့ Black Friday ဆိုတာဈေးဝယ်လို့ကောင်းတဲ့ရက်တရက်ဖြစ်ပါတယ်1960လောက်ကနေစပြီးတော့ကျေးဇူးတော်နေ့အပြီးနောက်တရက်ကို Black Friday နေ့အဖြစ်အားလုံးကသတ်မှတ်ထားကြတာပါ Christmas အတွက်လက်ဆောင်ပစ္စည်းတွေကိုလည်းအဲ့ဒီအချိန်တွေကနေရှာပြီးတော့ဝယ်ဆုကြတဲ့သူတွေလည်းရှိပါတယ်အားလည်းရရှိအစဈေးဝယ်ရသည်မှာဈေးလျှော့ရောင်းတဲ့အတွက်အဲ့ဒီနေ့မှာဆိုရင်နေရာကမှဈေးဝယ်သူတွေနဲ့စီကားနေတာပါဈေးဝယ်အတွက်ကြုံနေတဲ့ပတ်သက်ပြီးကိုထက်အောင်ကအခုလိုပြောပြပါရစေ။ည
နေတကောင်ပေါ့တောက်ကြလို့ညမျိုးတွေမှာစွတ်တန်းစီရတယ်ဟုတ်လိုက်ကြည့်ရတာအဲ့ဒီမှာအထူးလျှော့လေးတွေရောင်းကြတာဟုတ်သူတွေကညာလုံးပေါက်တန်းစီပြီးမနက်မိုးရင်းကျတော့တိုးခုပြီးတော့ဝယ်ကြတာပေါ့အစီအစဉ်ရှိကြပါလဲသွားကြပါလဲသွားပါလဲကျွန်တော်လည်းသွားတာပေါ့
ဝါရှင်တန် DC သမရအင်ဗျူနာမှာစိုက်ထူထားတဲ့နိုင်ငံတော် Christmas သစ်ပင်ကိုဒီဇင်ဘာလ3ရက်နေ့မှာမီးထွန်းညှိပါတယ်1923ခုနှစ်ကနေစလို့ Christmas သစ်ပင်မီးထွန်းပွဲကိုကျင်းပလာတာမှာဒီနှစ်မှာတော့93ကြိမ်မြောက်မီးထွန်းပွဲကိုရာနဲ့ခြိတဲ့ပရိသတ်တွေတက်ရောက်ခဲ့ပါတယ်Christmas တစ်ပင်မီးထွန်းပွဲကိုသမရဘရိတ်ဥပမာသမရဂရမ်မီရှယ်ဥပမာနဲ့မိသားစုတွေကမီးထွန်းညှိပြီးတော့ဖွင့်လှစ်ပေးခဲ့တာပ
ါ We got a countdown going on. We're going to start at 5. Here we go. 5 4 3 2 1 Merry Christmas everybody.
ဒီနေ့မှာတော့ Christmas တစ်ပင်ကိုရွှေရောင်ငွေရောင် LED မီးလုံးတွေနဲ့အလှဆင်ထားပါရယ် LED မီးလုံးတွေကိုအသုံးပြုပြီးတော့ Christmas တစ်ပင်ကိုမီးထွန်းတာကြောင့်ဒီကာလတစ်လျှောက်လုံးညနေမှောင်ရီပြိုးကနေည7နာရီလောက်အထိမီးထွန်းကဟာ150လောက်သာကုန်ကြမှာပါဒီ Christmas တစ်ပင်ကိုတော့သတင်းပတ်နဲ့ချီးပြီးတော့ပြထားမှာဖြစ်တာကြောင့် American တဝမ်းနဲ့ကဘာတလွားကခီးတွေလည်းလာရောက်ကြည့်ရှုကြမှာပါ
So we've been doing a little jingle bells here?
I think it's time for a round of jingle bells. Everybody can sing along. Everybody knows the words.
Jingle bells, jingle bells, jingle all the way. Oh, what fun it is to ride in one horse open sleigh. Jingle bells, jingle bells, jingle all the way. Oh, what fun it is to ride in one horse open sleigh.Through the snow in a one-horse open sleigh. Oh, there fields we go, laughing all the way. Bells on bobtails ring, making spirits bright. What fun it is to ride and sing a sleighing song tonight. Hey! Jingle bells, jingle bells, jingle all the way. Oh, what fun it is to ride in a one-horse open sleigh.
ဒေသရှင်အားလုံးက Jingle Bells တခြင်းကိုဆိုပြီးတော့ Christmas တစ်ပင်မီးထွန်းပွဲကိုအဆုံးသတ်ခဲ့ပါရယ်။သမရဥပမာမိသားစုကလည်းစင်မော်ကိုတက်ရောက်ပြီးတီးဆိုသူအမှုပညာရှင်တွေကိုလက်ဆွဲနှုတ်ဆက်ခဲ့တယ်လို့အဲ့ဒီတခြင်းကိုလည်းတံပြန်လိုက်ဆိုခဲ့ကြတာဖြစ်ပါရယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်တဲ့သုရဆုံးလင်အမေရိကန်တခွင်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့တိုက်ပန်နဲ့နေပညာအစီအစဉ်အလဲရောက်ပါပြီဒေါ်ခင်မျိုးသက်ကစူးစီးတင်ပြထားပါတယ်ရှင
်ဒီတစ်ပတ်တော့ nutrient pollution လို့ခေါ်တဲ့ဩဇာတက်ညဉ့်ဉန်းမှုအကြောင်းကိုပြောပြပေးမှာပါမြေစီဩဇာတွေဖြစ်တဲ့ nitrogen နဲ့ phosphorus ဓာတ်ငွေလေရုထဲမှာဖြစ်စေရေရုထဲမှာဖြစ်စေရှိတန်တာတဲ့တိတ်ပြီးများနေတာကိုဩဇာတက်ညဉ့်ဉန်းမှုလို့ခေါ်ပါတယ်။ဒီညဉ့်ဉန်းမှုဟာသဘာဝဝန်းကျင်ပြဿနာတွေထဲမှာစိန်ခေါင်းမှုအများဆုံးပြဿနာတစ်ခုလို့သဘာဝဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ်
။ Nutrient pollution ဆိုတာကအာဟာရဓာတ်ဒါမှမဟုတ်လို့ရှိရင်ဩဇာတက်ညဉ့်ဉန်းမှု
သူတို့ပြင်တော့အာဟာရတို့ဩဇာတတို့ဆိုတာဒီရေထဲမှာရှိတယ်မှာလေသို့တော်လေများများရှိလာတဲ့အခါမှာညဉ့်ညမ်းမှုတစ်ခုဖြစ်လာပါတယ်ဒီပြဿနာဟာတဘာဝပြောင်းဝင်ခြင်းနဲ့ပတ်သက်တဲ့ပြဿနာတွေမှာဆိုလို့ရှိရင်တော်ပဲခြေပြန်အကုန်ချများပြီးတော့စိန်ခေါမှုအများဆုံးဖြစ်တဲ့ပြဿနာဖြစ်နေပါတယ်ဒီတန်းနှစ်ခုဟာဥပမာဆိုရင်ရေအောက်မှာရှိတဲ့ကီဟာစနစ်မှာဆိုရင်သူကတဘာဝအတိုင်းအစိပိုင်းတစ်ခုပါနေပါတယ်ဒီ nitrogen နဲ့အခါဆိုလို့ရှင်လေကျမတို့ရှူရတဲ့ထဲမှာလည်းအများကြီးရှိပါတယ်ဒီ nitrogen နဲ့ phosphorus တွေကရေထဲမှာဆိုရင်ရင်းညှိလေးတွေရေထဲမှာရှိတဲ့အပင်လေးတွေကြီးထွားမှုကိုသူကအထောက်အကူပြုနေပါတယ်ဒါလေးတွေကိုမှီပြီးတော့ငါးတွေကနေလို့ရတယ်အစာလည်းစားလို့ရတယ်ဒါပေမဲ့တေးတဲ့ဇီဝရုပ်ရှိတဲ့အကောင်လေးတွေလည်းရေထဲမှာနေလို့ရပါတယ်ဒါပေမဲ့အဲ့ဒီဓာတ်တွေတဘာပေါင်းခြင်းတွေကိုအများကြီးဝင်လာတဲ့အခါမှာအထူးသဖြင့်ဒီလူတွေရဲ့လှုပ်ဆောင်မှုကြောင့်ပေါ့နော်ရေတွေလေတွေဝင်လာတဲ့အခါညဉ့်ညမ်းမှုဖြစ်သွားတယ်အမြင့်ကြီးဖြစ်သွားပါတယ်များသွားလို့ပေါ့နော်သူတို့ကမြေချောင်းတွေအင်းအိုင်တွေကန်တွေပင်လယ်ခွေတွေပင်လယ်အော်တွေနောက်ကမ်းရိုးတန်းတွေဩဇာတရားမှုရှိတယ်ဒီလူတွေရဲ့ကျန်းမာရေးနဲ့ပတ်သက်တာလည်းထိခိုက်တယ်တဘာဝပတ်ဝန်းကျင်လည်းထိခိုက်တယ်နောက်တိုင်းပြည်ရဲ့ပေါ့နော်စီးပွားရေးအခြေအနေကိုလည်းထိခိုက်ပါတယ်အမေရိကန်မှာလည်းဖြစ်နေပါတယ်မြန်မာပြည်မှာလည်းဒီလိုအလားတူပြဿနာရှိနေပါတယ်
ဩဇာတဲ့ညဉ့်ညမ်းမှုနဲ့ပတ်သက်ပြီးတော့ပေါ့နော်ဘာဘာမနိုင်ငံမှာဘယ်နေရာတွေမှာအဓိကတွေ့နေရပါလဲ
အခုတွေ့နေရတော့ရေဒုမှာလည်းတွေ့နေရပါတယ်လေဒုထဲမှာလည်းရှိတယ်ဒါပေမဲ့တိတ်တော့မတိတာသေးဘူးပေါ့နော်ဒါပေမဲ့လေတွေကလည်းရေထဲရောက်နေတာပေါ့အခုသဖြင့်အင်းလေးလိုနေရာလိုမျိုးမှာပေါ့နော် nitrogen ဓာတ်တွေ phosphorus ဓာတ်တွေများတဲ့ကြောင့်မို့ရေညှိရေမော်တွေကအရန်နေများနေတယ်ကေဟာစနစ်ကလက်ခံနိုင်လောက်ထပ်ပိုများနေတယ်ရေရဲ့အရေးသေးကိုလည်းကျနေတယ်နောက်ပြီးတော့အစာအစာအရင်းမြစ်တွေအကုန်လုံးကိုထိခိုက်တယ်သူတို့တွေရေထဲမှာရှိငါးတွေအောက်ဆီဂျင်ကနည်းသွားတယ်ရေအောက်မှာရှိအသက်ရှင်နေနေတဲ့ဟိုအပင်ရောတတော်ပါလေးတွေပေါ့နော်သူတို့မှလည်းရှင်ဘူကခက်ခဲတယ်အဲ့ဒီဖြစ်စဉ်ကို eutrophication လို့ခေါ်ပါတယ်အဲ့ eutrophication ဆိုတာ eutrophic ဆိုတဲ့အာဟာရအလွန်ပြည့်ဝနေလို့ပြောပါတယ်သို့တော်လည်းပြည့်ဝတာတွေကလွန်ကဲသွားတဲ့ခါကျတော့ညဉ့်ညမ်းမှုဖြစ်ပါတယ
်ဒီလိုဩဇာတဲ့ညဉ့်ညမ်းမှုဖြစ်နေပြီဆိုတော့ကိုသိနိုင်တဲ့အချက်တစ်ခုကရေပြင်းမှာရေညှိရေမော်တွေတိတ်များပြီးစိတ်နေတာမျိုးပါဒါဟာအန္တရာယ်ဘယ်လောက်ကြီးပါသလဲ
တကယ်လို့များရေကိုကြည့်လိုက်လို့ရှိရင်ရေပြင်းကြီးကဆင်းပြီးတော့ရေမော်တွေကအရန်ကိုများနေလို့ရှိရင်ဒီထဲမှာရှိတဲ့အောက်ဆီဂျင်ကိုအရန်ကိုနည်းစေတယ်အဲ့ခါကြလို့ရှိရင်ငါးတွေကိုမကြမ်းမဖြစ်စေသို့တေးထောင်တေးသွားတယ်ဘာဖြစ်လို့လဲဆိုတော့ဒီရေညှိတွေကသူတို့ကတရှိချာတေးသွားတယ်သူတို့တေးပြီးတော့ပုတ်တိုးဆွေးမြင့်လို့ရှိရင်သူတို့ကရေထဲမှာရှိတဲ့အောက်ဆီဂျင်တွေကိုအရန်တုံးတယ်တုံးတဲ့အခါမှာငါးတွေနဲ့တခြားတပင်းတွေတခြားဟိုတတော်ဝါးတွေပင်တွေကတုံးလို့မရတော့မရတဲ့အခါမှာရေထဲမှာအဲ့ပြဿနာဖြစ်လာပါတယ်ဒီလိုရေမော်တွေများများတယ်လူတွေကိုဒုက္ခဖြစ်တယ်ဘာလို့လဲဆိုတော့သူတို့ကအဆိပ်အတောက်တွေထွက်တယ်နောက်ဘက်တီးရီးယားတွေတိုးပွားလာတယ်ဒါပြီးတော့လူတွေကအဲ့ရေတွေနဲ့တွားပြီးတော့ထိတွေ့မှုရှိတဲ့အခါမှာဆိုလို့ရှိရင်ချမ်းသာတယ်ဖြစ်နိုင်တယ်နောက်ပြီးတော့အဲ့လိုဖြစ်ထားတဲ့ငါးတွေနဲ့ပစုံတွေနဲ့ကိုယ်တော့ပြီးတော့လဲစားမိတယ်ဖြစ်စီတောက်မိပြီဖြစ်လို့ရှင်လေလူတွေမှာကျမကြီးအရင်ထိခိုက်တယ်ဒီ nutrient တွေများလုံးအကြီးတဲ့ရေအောက်ရေဆိုလို့ရှင်လေပမာဏနည်းနည်းလေးပဲပါရင်တော့ထိခိုက်ပါတယ်အထူးသဖြင့်ကလေးတွေကပို့ပြီးတော့ထိခိုက်ဖို့လွယ်တယ်သူတို့ကဒီ nitrogen များများပါတဲ့ compound ပေါ့ nitrate ဆိုတာဟာတောက်တဲ့ရေထဲမှာပါလို့ရှင်ကလေးတွေကအများကြီးပဲဒုက္ခရောက်တယ်ခုသူတို့ပြောကြတဲ့ကလေးတွေမှာ blue baby ဆိုတာဖြစ်တယ်ဆိုတာအသားတွေပဲပြာသွားတယ်ပါညာဆိုတော့ခန္ဓာကိုယ်ထဲမှာရှိတဲ့ cell တွေက nitrogen တွေများပြီးတော့ oxygen တွေကိုမတည်ယူနိုင်လို့ဖြစ်ပါတယ်
။အင်းလေးဒေတာမှာဩဇာတညဉ့်ညမ်းမှုကိုဘယ်ကနေရနေလဲဆိုတာကိုကြည့်ရအောင်ပါ
။အင်းလေးမှာဆိုရင်ဒီ nitrogen နဲ့ phosphorus တွေကဘယ်ကလာလဲဆိုလို့ရှိရင်အထူးသဖြင့်တော့စိုက်ပျိုးရလာပါတယ်။အဓိကကတော့ခင်းရင်းလေးကိုစိုက်ပျိုးကြတယ်။နောက်သူတို့မှာခင်းရင်းလေးတွေပဲလည်းစိုက်ပျိုးတယ်။နောက်စံနေပိုင်းလည်းနည်းနည်းပါးစိုက်ပျိုးတယ်။ဆိုင်ပြတဲ့ခါမှာသူတို့ကမြေဩဇာတွေတုံးတယ်။မြေဩဇာဆိုတာ nitrogen နဲ့ပါတယ် phosphorus နဲ့ပါတယ်။ nitrogen ကမြေဩဇာမှာတော့လိုပါတယ်။ဘာလို့လဲဆိုရင်အပင်တွေကိုပန်အောင်လို့ phosphorus ကလည်းလိုတယ်။ဒါမှဒီ phosphorus ဓာတ်ထဲမှာရှိတဲ့ ATP ဆိုတဲ့ဓာတ်ကနေပြီးတော့မြေကြီးထဲမှာရှိတဲ့ဩဇာဓာတ်တွေဆုပ်ဆိုင်အောင်သူကအပင်ကိုလှုပ်ပေးတယ်။ဒါအရေးကြီးတယ်။ဒါပေမဲ့အဲ့ဒါများသွားတဲ့ခါမှာရေထဲရောက်သွားတယ်။အခုပိုဆိုးတာကအင်းလေးမှာသူကကျွမ်းမျောတွေပေါ်မှာစိုက်တော့တခါတည်းကိုရေထဲကိုဝင်သွားတယ်လို့ဖြစ်တယ်။ရွံ့လူကျင်းသားတွေကလည်းအဲ့ရရေတွေတောင့်နေကြတယ်။အဲ့ nitrogen phosphorus နိုင်နေတော့တခုကပါလဲဆိုလို့ရှိရင်လူတွေရဲ့မိန်းနာအညစ်အကြေးတွေပါ။အဲ့ကျွမ်းပပလည်းမှာရှိလူတွေကလည်းအိမ်နာအညစ်အကြေးမိန်းနာတိမ့်စီးတဲ့စနစ်ကိုမြန်မာပြည်မှာမရှိသေးဘူး။တန့်စင်တဲ့စနစ်လည်းမရှိတော့အားလုံးပဲအဲ့ထင်မှာရောက်တဲ့အခါကျမှအဲ့ထင်ကလည်း phosphorus nitrogen လာပါတယ်။နောက်တစ်ခုကဘာလာတယ်လဲဆိုရင်ဒီစက်ပြာပေါ့နော်။စက်ပြာဟာအများသောအားဖြင့်ဟိုတချို့စက်ပြာတွေကဒီ phosphate ပါပါတယ်။ phosphate ပါတဲ့ခါကျလို့ရှိရင်အဲ့ဒါတွေကလည်းဒီကန်ထဲကိုရောက်ပါတယ်။အထူးသဖြင့်အခုချိန်မှာဆိုရင်ဟိုတယ်တွေလည်းများလာပြီ။လူတွေလည်းပိုများလာတယ်။ဧည့်သည်တွေလည်းအတုံးတွေလည်းများလာတယ်။နောက်ဗမာပြည်မှာဒီစက်ပြာဟာ phosphate ပါတဲ့စက်ပြာလားမပါတဲ့စက်ပြာလားဆိုတာကိုကန်တာထားတာမရှိပါဘူးအခုအနောက်နိုင်ငံတွေမှာတော့ phosphate ပါတဲ့စက်ပြာတွေကိုမသုံးတာများပါပြီ။နောက် nitrogen နဲ့ phosphorus လာနိုင်တဲ့နေရာတစ်ခုကတော့တိရစ္ဆာန်တွေရဲ့အညစ်အကြေးဖြစ်ပါတယ်။နွားချီးတွေပါတော့အဲ့ဒါတွေကလည်းလာနိုင်တယ်။အဓိကကတော့မြေကြီးပေါ့နော်မြေကြီးကနေတခါရေတဲ့ရောက်အဲ့လိုမျိုးလာတာပေါ့နော်။နောက်ပြီးတော့မိုးရေအတဆင့်မိုးရေမြေပေါ်မှာကျသွားမယ်အိမ်မြေဘဝတဆင့်နဲ့နောက်ဆိုရေတုတွေရောက်နိုင်တယ်အဲ့တော့ဒီအင်းလေးပတ်ဝန်းကျင်မှာလည်းအင်းလေးမှာစိုက်တာလည်းမကားလေပတ်ဝန်းကျင်မှာစိုက်တာတွေကလည်းဩဇာတက်ရောက်မှုရှိပါတယ်ဒီလိုအကြောင်းနေကြောင့်အင်းလေးရဆိုလို့ရှိရင်ခုချိန်မှာအတော်ပဲရေအရေတုရအတော်တော်ဖြစ်ပေါ့အမတန်ကိုစိုးဝါနေရလူတွေကရေတောင်တောက်လို့မရတော့ပါဘူးတတိထားပြီးတော့အမြန်ကိုပြန်လည်ပြုပြရမယ်အချိန်ရောက်နေပါပြီ
တဘာဝဝန်ကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားချက်လည်းပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုထုတ်လွှင့်နေတဲ့ VOA မြန်မာပိုင်းအစီအစဉ်ပြီးဆုံးတော့မှာပါမနက်ဖြန်စနေနေ့မနက်ဖြန်6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနှာဆင်နိုင်ပါတယ်ရှင်အခုကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါအောင်ရှင
်နျူကလ িয়ার ထိပ်ပူးသည်ဆောင်နိုင်တဲ့တိုက်ချင်းပစ်ဒုံးကျည်ဒဇင်းကိုပါကစ္စတန်နိုင်ငံကဒီကနေ့ပြည့်လွတ်ဆန်းသတ်လိုက်ပါတယ်ပြန်ပဲအိန္ဒိယနိုင်ငံနဲ့ဒေသတွင်းငြိမ်းချမ်းရေးညီလာခံတစ်ခုကိုလက်ခံကျင်းပအပြီးနှစ်ရက်ကြာမှအခုလိုဆန်းသတ်ပြလွတ်တာပါမြေပြင်ကနေမြေပြင်ပစ်ရှာဟင်း3ဒုံးကျည်ဟာကီလိုမီတာ 2,950 အကွာအထိရောက်နိုင်ပြီးနျူကလ িয়ার ထိပ်ဘူးရောသမရိုးကျထိပ်ဘူးကိုပါတည်ဆောက်နိုင်တယ်လို့ပါကစ္စတန်စစ်ဘက်ကပြောပါတယ်ဆန်းသတ်ပြလွတ်တာရဲ့ယူရချက်ကဒီလက်နက်စနစ်ရဲ့ဒီဇိုင်းပုံစံမျိုးမျိုးနဲ့ဤပညာပိုင်းအကန့်အသတ်တွေကိုသိရှိနိုင်ဖို့ဖြစ်တယ်လို့စစ်ဘက်ကပြောပါတယ်တရုတ်နိုင်ငံကထင်ရှားတဲ့လူခွန်ရေးရှိနေဖူစီချင်းကိုတနစ်ခွဲချော်ကြာဖမ်းဆီးထားပြီးတဲ့နောက်တရင်လာနေမှာတရားရုံးတင်စစ်ဆေးတော့မှာဖြစ်ပါတယ်လူမျိုးစုတွေအကြားမုံတိမှုဖြစ်အောင်လှုံ့ဆော်ဖို့နဲ့အပြတ်အမောင်ဖြစ်စေဖို့လူမှုဆက်သွယ်ရေးမီဒီယာမှာရေးသားဖော်ပြရဲဆိုတဲ့ဆွဲချက်တွေနဲ့ဖူဟာထောင်ဒဏ်၈နှစ်အထိချမှတ်ခံရမယ့်အရေးနဲ့ရင်ဆိုင်နေရပါတယ်အမေရိကန်ပြည်တော်စုအပါအဝင်အနောက်နိုင်ငံတွေရဲ့အစိုးရတွေကဖူရဲ့အမှုနဲ့ပတ်သက်လို့ဝေဖန်ပြောဆိုထားကြပြီးပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်မြောက်ကိုရီးယားမှာစနစ်တကျကျူးလွန်နေတဲ့လူခွန်ရေးချုပ်ဖောက်မှုတွေကိစ္စကုလသမဂ္ဂမှာဆွေးနွေးဖို့ရှိတဲ့တရက်ထဲမှာပဲသူ့နိုင်ငံအနေနဲ့ဟိုက်ဒရိုဂျင်ဘုံးကိုထုတ်လုပ်လိုက်ပြီလို့မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်အောင်ကပြောလိုက်ပါတယ်။ခင်မြဲအခုလိုပြောဆိုချက်ထွက်လာခြင်းဟာတိုက်ဆိုင်တာမဟုတ်ဘူးလို့မြောက်ကိုရီးယားကိုစောင့်ကြည့်လေ့လာနေသူတွေကပြောပါတယ်။မြောက်ကိုရီးယားကောင်ဆောင်ရဲ့ပြောဆိုချက်ဟာချထားပြီးသားမဟာဗျူဟာတစ်ခုရဲ့စိတ်တပိုင်းဖြစ်တယ်လို့ဆိုမျိုးတော့တွန်ကူတက္ကသိုလ်ကမြောက်ကိုရီးယားအရေးလေ့လာသုံးသပ်သူပါမောခခင်မြွန်ဟွန်းကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာဇနီးမောင်နှံ2ဦးတနက်နေ့ဝင်ပစ်တာကြောင့်လူ14ယောက်သေဆုံးရတဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးအထောက်အထားတစ်ခုခုရနိုင်ချေအတွက်ရေကန်တစ်ခုထဲမှာရင်ကိုယ်သမားတွေဆက်ပြီးရှာဖွေနေကြပါတယ်။အဲဒီပစ်ခတ်မှုမှာနောက်ထပ်လူ22ဦးလည်းဒဏ်ရာရပါတယ်။အချင်းပြတ်ခြားဆောင်မှုဆိုင်ရာဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့မီရှယ်ပလာတီနီဟာသူ့အပေါ်ကမ္ဘာဖလားဘောလို့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကရက်60ကြာပြီးပင်ကတ်သက်ထားတာကိုရုံသိမ်းပေးဖို့အယူခံဝင်တာရှုံးသွားပါတယ်။ဆွစ်ဇာလန်နိုင်ငံလူစိမ်းမျိုးမှာအခြေစိုက်တဲ့အကစားရေးရာခုံသမားတွေတရားရုံးကဒီကနေ့မှစွန့်ပြတ်ချက်ကြတာပါခင်ဗျာ။
တဲ့င်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရမှုကတော့ကိုရန်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ16 19 25နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးတာဖြစ်ပါတယ်သောတာရှင်များနဲ့မြန်မာပြည်သူပြည်သားအပေါင်းကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပြီးလို့အင်စင်တာတွေပြေဝါကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.